Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဒီဇင်ဘာလ14ရက်စနေညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ line meter 1925 32နဲ့အခုစနေတနင်္ဂနွေမှာ line meter 190ကနေနားဆင်နိုင်တာအပြင် VOA ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ဆီးရီးယားမှာအာနာရှင်တမရဘာရှာအယ်အာဆတ်ပြုတ်ချပြီးနောက်အသွင်ကူးပြောင်းရေးနဲ့ဆီးရီးယားအနာဂတ်ရေးအတွက်ဂျော်ဒန်နိုင်ငံမှာနိုင်ငံပေါင်းစုံအစည်းအဝေးဒီကနေ့မှာကျင်းပပါတယ်ကုမင်းနိုင်တရုတ်နိုင်ငံကုမင်းမြို့မှာစစ်ကောင်စီနဲ့ကိုကန့် MNDAA ကိုယ်စားလှယ်တွေမနေ့ပိုင်းဒီဇင်ဘာလ15ရက်နေ့တွဲဆုံပွဲအတွက်စစ်တပ်ကိုယ်စားလှယ်တွေကုမင်းကိုရောက်ရှိနေကြပါတယ်အမေရိကန်ပြည်ထောင်စုနယူးဂျာစီနယူးယောက်အပါအဝင်ပြည်နယ်တချို့ရဲ့ကောင်းငွေမှာဒရုန်းလိုယူဆရတဲ့အရာတွေပြန်တားနေလို့ပြည်သူတွေစိုးရိမ်မကင်းဖြစ်နေပါတယ်ဒီလိုသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါကိုစမိုးကျော်ရေအခုလိုသတင်းတွေအပြီးမှာတော့ဒီညအပတ်စဉ်ကဏ္ဍတွေဥမန်ရောက်မြန်မာအလို့သမားတူမတရားအလို့အများကြီးခန့်ခံရပြီးမတော်တဆမှားရင်တော့အနှိမ့်ဆက်ခံရတာကို
ကျဲတာဟုတ်တယ်ဝါရချိုးနဲ့ပလက်ရှိတ်ထားတဲ့ဝါရချိုးမှာအခွေကြီးအကြီးတက်တက်ရှိတယ်လေ grain ကျွမ်းရတဲ့ဟာလေအဲ့ဒါနှစ်ကျိုးနဲ့အသင်းကျိုးတစ်ချောင်းပြီးလို့ရှိရင်ဓာတ်နဲ့လည်းအသုံးပြုတယ်လက်တင်နဲ့လည်းလုပ်တယ်
ဒီကြောင်ပြောတာတဲ့တိုးတန်စီစဉ်နောက်ဒီမိုကရေစီလွတ်ခွင့်နဲ့ခေတ္တကဘာပြီးရင်အာရှနိုင်ငံရေးနောက်လေယာစီဘွားဥရိယာတိနဲ့သတင်းတွေကသုဒ္ဓစီစဉ်နေလာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကုစော်မှုကြော်နယ်ပဲပြောပြပေးပါမယ်ခင
်ဗျဆီးရီးယားနိုင်ငံမှာတမရအာနာရှင်ဘာရှာအယ်အာဆတ်ပြုတ်ကျပြီးနောက်အသွင်ကူးပြောင်းရေးနဲ့ဆီးရီးယားအနာဂတ်ရေးအတွက်ဂျော်ဒန်နိုင်ငံမှာနိုင်ငံဆောင်ဒီကနေ့စနေနေ့မှာတွေ့ဆုံဆွေးနွေးကြပါတယ်။စီးရီးယားမှာအသစ်တက်လာမဲ့ခေါင်းဆောင်တွေအနေနဲ့ဘာတွေကိုအဓိကထားဆောင်ရွက်သင့်တယ်ဆိုတာကိုအများသဘောတူအကြံပြုနိုင်ရေးဆွေးနွေးကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုအာရဗ်နိုင်ငံများအဖွဲ့ချုပ်ဝင်နိုင်ငံခြားရေးဝန်ကြီးဒေသမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တူတကီနိုင်ငံခြားရေးဝန်ကြီးအပြင်ဥရောပသမဂ္ဂနဲ့ EU ဥရောပသမဂ္ဂကိုယ်စားလှယ်တွေတက်ရောက်ကြပါတယ်။ဒါဒူစီးရီးယားဆွေးနွေးပွဲကိုစီးရီးယားကိုယ်စားလှယ်ကတော့တက်ရောက်ခြင်းမရှိပါဘူးအခုလိုနိုင်ငံဆောင်ဆွေးနွေးပွဲမတိုင်ခင်ဒီကနေ့အစောပိုင်းကတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့စီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂီယာပီတာဆင်တို့တိကျတွေ့ဆုံဆွေးနွေးကြပါတယ်စီးရီးယားအရေးမှာလူနည်းစုတွေကိုကာကွယ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးမှာကုလသမဂ္ဂရဲ့အခန့်ကဏ္ဍဟာအလွန်အရေးကြီးတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ်စီးရီးယားအသွင်ကူးပြောင်းရေးမှာလူမျိုးစုအားလုံးနဲ့ဘာသာပေါင်းစုံကိုစားပြုသူတွေအားလုံးပါဝင်နိုင်ရေးအရေးကြီးတာကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကအလေးထားပြောဆိုခဲ့ပါတယ်။စီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကစီးရီးယားကနိုင်ငံတော်အဖွဲ့အစည်းတွေပြိုကျမသွားဖို့အရေးကြီးကြောင်းနဲ့အားလုံးပါဝင်ပြီးလက်ခံနိုင်ငံရေးလုံခြုံရေးတရားလိုနေလိုအပ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်။
တောင်ကိုရီးယားမှာတော့ဆေးဥချွေရင်ကျင်ညာခဲ့တဲ့သမရယွန်ဆွတ်ယိုကိုတရားစွဲဖို့လွှတ်တော်ကဒီနေ့ဆုံးဖြတ်နိုင်ခဲ့ပါပြီ။သမရကိုတရားစွဲတဲ့မသိလွှတ်တော်မှာဒီနေ့မဲခွဲတာမှာအနိုင်ရဖို့လိုအပ်တယ်မဲ၃ပုံ၂ပုံကိုကတ်ရသွားပြီးတရားစွဲနိုင်ဖို့အခုလိုဆုံးဖြတ်နိုင်ခဲ့ကြတာပါဒီနောက်ဆုံးရလက်ကိုလွှတ်တော်ကထဝန်ဘိုရှိကအမတ်တွေစုစုပေါင်းထည့်ခဲ့တဲ့မဲ300မှာမဲ204မဲကထောက်ခံမှုရရှိပြီးသမရယွန်ဆွေရုပ်ကိုတရားစွဲရေးကိုအတည်ပြုလိုက်နိုင်ပြီးကန့်ကွက်မဲ85မဲကြားနေမဲ3မဲနဲ့ပယ်မဲ10မဲတက်ခဲ့တယ်လို့ကြေညာသွားခဲ့ပါတယ်သမရရဲ့အာဏာရ People Power Party ဝင်လွှတ်တော်မှတချို့ကတိုက်ခံပါတီဘက်ကိုလိုက်ပြီးထောက်ခံမဲ့ထည့်ခဲ့ကြလို့အခုလိုအနိုင်ရခဲ့ကြတာပါအခုလိုလွှတ်တော်ရဲ့ဆုံးဖြတ်ချက်ထွက်လာပြီးနောက်သူ့အနေနဲ့ယာယီကနေယာယီပေးဖက်ပေးမယ်လို့သမရယွန်ဆွတ်ယူကလည်းရုံးမြင့်တန်ကြားကနေကြေညာပေးခဲ့ပါတယ်ဒါပေမဲ့ရှစ်ဆက်မဲ့အနာကက်လမ်းကိုတော့ဆက်လျှောက်သွားမယ်လို့သူကဆက်ပြောခဲ့ပါတယ်သမရကိုတရားစွဲမယ်လို့လွှတ်တော်မှဒီနေ့မဲဆွဲဆုံးဖြတ်နိုင်ခဲ့တာအတွက်တောင်ကိုရီးယားဖွဲ့စည်းပုံအရဝန်ကြီးဟန်ဒက်ဆူကယာယီသမရဖြစ်လာမှာပါလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုဖွဲ့စည်းပုံတရားရုံးကနောက်ဆုံးအတည်ပြုပေးရမှာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံကုမင်းမြို့မှာစစ်ကောင်စီနဲ့ကိုကန့် MNDAA ကိုယ်စားလှယ်တွေမနေ့ပိုင်းဒီဇင်ဘာလ15ရက်နေ့တွေ့ဆုံဖို့အတွက်စစ်တပ်ကိုယ်စားလှယ်တွေကုမင်းကိုရောက်ရှိနေကြပြီလို့အမီမဖော်လို့တဲ့ MNDAA နဲ့နှိဆက်သူက VOA ကိုပြောပါတယ်သူပြောပြတဲ့စီးရင်နေရအမှတ်1စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးကိုကိုဦးက စစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပါတယ်။ကိုကန့်ဘက်ကတော့ဖုန်တာရွှင်ရက်သားဖြစ်သူနိုင်ငံသားဆက်ဆံရေးဌာနကြီးမှုဖုန်ခွင်းနိုင်ငံသားရေးဌာနကြီးမှုကြည်ရှင်ပြန်ကြားရေးဌာနဒုဌာနမှုလီချာဝင်းအပအဝင်9ယောက်လောက်တက်ရောက်မယ်လို့သိရပါတယ်။စီရေးနဲ့ကုံသွယ်ရေးမှာအချက်အချာကြားတဲ့လာရှိုးမျိုးကိုတင်ပိုက်အုပ်ချုပ်နေတဲ့ကိုကန့် MNDAA အဖွဲ့အပေါ်တရုတ်ရဲ့ PR တွေရှိနေချိန်မှာအခုလိုတရုတ်နိုင်ငံမှာစစ်တပ်နဲ့ MNDAA ကိုယ်စားလှယ်တွေတွေ့ဆုံကြမှာဖြစ်ပါတယ်။တရုတ်ရဲ့စီးပွားရေးအကျိုးစီးပွားအများအပြားရှိနေတဲ့လာရှိုးမျိုးကို MNDAA ကသိမ်းပိုက်ခဲ့ပြီးနောက်စစ်တပ်ကအဆင်မပြတ်လေကြောင်းကနေဘုံကျဲတိုက်ခတ်တာတွေပြုလုပ်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကုံတွယ်ရေးထိခိုက်မှုတွေရှိနေချိန်မှာတရုတ်ဘက်ကသူတို့အကျိုးစီးပွားတွေကိုကာကွယ်ဖို့လာရှိုးကိုသိမ်းထားတဲ့ကိုကန့်တပ်တွေပေါ်ဖိအားပေးမှုတွေရှိပါတယ်။အခုဒီဇင်ဘာလ3ရက်နေ့မှာတော့ပြည်တွင်းစီရေးပဋိပက္ခကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လိုလားတယ်လို့ MNDAA ကကြေညာတဲ့ထုတ်ပြန်ခဲ့ပြီးနောက်စစ်တပ်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့တရုတ်ဘက်ကညှိနှိုင်းခဲ့ပုံရပါတယ်စစ်တပ်ကိုယ်စားလှယ်အဖွဲ့ကချင် KIO အဖွဲ့တို့လည်းကုမင်းမှာဆွေးနွေးနိုင်ခြင်းရှိတယ်လို့ဒီဆွေးနွေးပွဲအကြောင်းတည်ထားသူတယောက်က VOE ကိုပြောပါတယ်နိုင်ငံရေးစီရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကတော့အခုဆွေးနွေးပွဲကရလကောင်းနေထွက်ပေါ်ဖို့မျှော်လင့်တယ်လို့သုံးသပ်ထားပါတယ်
မြန်မာနဲ့နေဆက်ထိုင်းနိုင်ငံအုံဖန်မြို့ကပွဲတစ်ခုမှာဘုံခွဲလို့လူသုံးဦးသေဆုံးပြီး48ဦးဒဏ်ရာရခဲ့ပါတယ်ဒီဘုံခွဲမှုနဲ့ပတ်သက်လို့တန်တရာဖမ်းဆီးထားသူ2ဦးမှာသူက KNU ကရင်မျိုးသားအဖွဲ့ဝင်တခုဖြစ်ပြီးကျန်တဲ့သူကထိုင်းနိုင်ငံသားဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကထုတ်ပြောထားပါတယ်တောက်ချာနေကတက်ခိုင်အုံဖန်ချက်ချင်းဤဖွဲ့ရမုံငွေပွဲကျင်းပနေတဲ့ပွဲစည်းတဲ့လူအုပ်ထက်ကိုဖြစ်ထည့်ခဲ့တဲ့ဘုံပောက်ခွဲခဲ့လို့3ဦးသေဆုံးခဲ့ရတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်တန်တရားနဲ့ဖမ်းဆီးရတဲ့လူငယ်နှုတ်ကိုစစ်ဆေးခဲ့ရမှာသူကကရင်အမျိုးသားအစီယုံ KNU အဖွဲ့ဝင်ဖြစ်တယ်လို့ထိုင်းမျိုးသားရဲတပ်ဖွဲ့ဒုတိယဗိုလ်ချုပ်ကြီးအချာရော့ခရိတ်ထွန်ကပြောခဲ့တာပါခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးဂျာစီနယူးယောက်အပါအဝင်ပြည်နယ်တချို့ရဲ့ကောင်းကင်မှာ drone လို့ယူဆရတဲ့ယင်တမျိုးပြန်တန်းနေတာကိုဒီရက်ပိုင်းတွေအတွင်းအများပြည်သူတွေ့မြင်ခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးပုံမရှင်းရှင်းလင်းလင်းသိရအောင်လို့ FBI တို့လိုလုံခြုံရေးနဲ့စုံစမ်းစစ်ဆေးဌာနတွေအနေနဲ့ရှင်းလင်းထုတ်ပြန်သင့်တယ်လို့နယူးဂျာစီပြည်နယ်ဒီမိုကရက်လွှတ်တော်အမတ် Josh Gottibar ကမနေ့ကတောက်ကြနေ့မှာထပ်မံတောင်းဆိုလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအကျဉ်းဆုံးရှင်းလင်းချက်ကိုသူ့အနေနဲ့လက်ခံရရှိပေမဲ့ဒီ drone နေရာဘယ်နေရာကလာလို့ဘယ်ကိုဘလို့ရည်ရွယ်ချက်နဲ့ပြန်တန်းနေတယ်ဆိုတာကိုအများပြည်သူသိခွင့်ရှိသင့်တယ်လို့သူကပြောဆိုပါတယ်။ဒါအပြင်ပြည်ထောင်စုအစိုးရပြည်내အစိုးရဒေသဆိုင်ရာအာဏာပိုင်တွေပူးပေါင်းပြီးဒီ drone မပြန်တန်းသင့်တဲ့နေရာတွေမှာမပြန်တန်းအောင်လုပ်ဖို့လိုတယ်လို့လည်းသူကပြောပါတယ်။ American အစိုးရ FBI အပါအဝင်လုံခြုံရေးဌာနတွေကတော့ဒီ drone တွေကအမျိုးသားလုံခြုံရေးကိုချိန်ချောက်နိုင်တဲ့အစင်မဟုတ်ပဲစိုးရင်စရာမရှိဘူးလို့ပြောဆိုထားပါတယ်။ဒါပေမဲ့ FBI နဲ့ဒေသဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကတော့ဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကစလို့ New Jersey, New York, Pennsylvania, Maryland ပြည်နယ်တွေရဲ့ကောင်းကင်တွေမှာ drone တွေပြန်တန်းလာကိုအများပြည်သူကတွေ့မြင်ခဲ့ပါတယ
်။VOA American ရဲ့စနေညသတင်းတွေကိုကုစားမှုကြောင့်ပြောပြပေးခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍတွေဆက်တိုက်ပါပထမဆုံးဒုတိယအစီအစဉ်ပါ။အခုညီမဲ့နေကြတဲ့အိုမဲရောက်မြန်မာအိမ်အခုတွေဘဝကိုပြောထားပါတယ်။မြန်မာနိုင်ငံမှာလူကင်ခွန်လန်နေပါလို့အမျိုးသမီးများပြားနိုင်ငံခြားထွက်ပြီးအလုပ်လုပ်နေကြတာမှာအခုဒီအရှိလေပိုင်းအိုမဲနိုင်ငံမှာအိမ်အခုလုပ်နေကြတဲ့အမျိုးသမီးတွေရဲ့ဘဝဒုက္ခအခြေအနေတွေကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
။ကျိုက်တာတဲ့ကျွာနဲ့ဝါရကျိုးနဲ့ဟိုပလက်ချိန်ထားတဲ့ဝါရကျိုးမှာအခွေစီအကြီးကြီးတက်တက်ရှိတယ်လေဒီတိုင်းကျွမ်းရတဲ့ဟာလေအဲ့ဒါနှစ်ကျိုးနဲ့အသင်းကျိုးတစ်ချောင်
းအဲ့ဒါကြောင့်တကယ်နဲ့ပြဿနာရှိလာတဲ့ခါမှာနှိုင်းလို့ပြည့်သူရှိရင်ဒီတယောက်ကသိသိရှိနေလားဘူးမမသိရတော့ဘူး
ပရိပခါတွေစီးပွားရေးပြိုလဲမှုတွေနဲ့စစ်မှုထမ်းမှုချိန်ချောက်ခံရမှုတွေကနိုင်ငံတွင်းမှာရှိတဲ့ထောင်ပေါင်းများစွာသောသူတွေကိုနိုင်ငံပြည်ပကိုမောင်းထုတ်တယ်လို့ဖြစ်နေပါတယ်အိုမန်နိုင်ငံဟာအလုတ်ကင်အတွက်တရားဝင်သွားလာလို့ရတဲ့နေရာတစ်ခုမဟုတ်ပေမဲ့အခုနောက်ပိုင်းမှာတော့များစွာသောရှေ့ပြောင်းလူသမားတွေကအိုမန်ကိုထပ်မံရောက်ရှိနေကြတယ်လို့ဒိုးတန်ကကြားသိရပါတယ်။ဒါတွေဟာအထူးသဖြင့်အမျိုးသမီးတွေအတွက်ကြီးမားတဲ့အနေအရီနဲ့ရင်ဆိုင်ရနိုင်ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီစီစဉ်ကို Foundation Heron Day ကအကူအညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့အလွတ်တန်းသတင်းတောက်ကိုတက်ဦးမွန်ကဆက်လက်တင်ဆက်ပေးသွားမှာပါ။ ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ညီမမနဲ့ဆိုရင်တခါလေး၄နာရီထားရတယ်တခါလေး၅နာရီထားပါတယ်အဲ့ရှင်ဆိုရင်ဟိုပါအလုပ်တွေကြားထဲမှာအကုန်လုံးလုပ်တယ
်မန်နေဂျီတယောက်အိုမန်နိုင်ငံကိုသွားတာဟာအန်ဒီရဲ့များတယ်ဆိုတာကိုသိပေမဲ့ရဲစွန်ပြီးခွာလာခဲ့ပါတယ်ဝမ်းနည်းစရာကောင်းတာကဒါမှားယွင်းတဲ့စွန့်စားမှုတစ်ခုဖြစ်ခဲ့တာပါအသက်23နှစ်ရွယ်မန်နေဂျီကရှမ်းပြည်မှာဆေးမဖြစ်လဲလုပ်ကံခဲ့ပူပါတယ်ဒါပေမဲ့လည်းသူအိမ်အောင်ရေးပြိုကွဲချိန်မှာအလုလက်မဲ့ဖြစ်ပြီးကလေးတယောက်နဲ့ကြံရစ်ခဲ့ပါတယ်မြန်မာနိုင်ငံရဲ့စိုးရွားလာတဲ့နိုင်ငံရေးနဲ့စီးပွားရေးခြေအနေတွေကြားမှာခက်ခဲဖြစ်နေတဲ့မန်နေဂျီတယောက်ရွှေပြောင်းလုပ်သမားလုပ်ဖို့စတင်စဉ်းစားခဲ့ပါတယ်သူ့ကိုဖြစ်သူမှာအိုမန်ပင်လယ်ကွေ့နိုင်ငံမှာအလုပ်ရဖို့အကူအညီပေးနိုင်တဲ့အေဂျင့်တွေနဲ့ဆက်သွယ်ရှိတာကြောင့်သူကန့်ဆန်းဖို့ဆုံးဖြတ်ခဲ့ပါတယ်အမေနိုင်ငံကိုရောက်ပြီးပထမဆုံးအိမ်မှာအိမ်ကူဖြစ်သူတစ်နှစ်ကြာလောက်ခဲ့ပြီးလှုပ်ပြောင်းခဲ့ပါတယ်ဒီနှစ်အစောပိုင်းမှာတော့ကလေးလေးယောက်ရှိတဲ့လဲလက်တန်းစားအိမ်တစ်ခုမှာသူလှုပ်ရခဲ့ပါတယ်ဆက်စားရောက်ချင်းတလမှာတော့သူ့ကိုအိမ်ရှင်ကကောင်းကောင်းမွန်မွန်ဆက်ဆံပါသေးတယ်နောက်ပိုင်းမှာတော့သူကင်တဲ့ဖုန်းကိုလည်းတင်းသွားပြီးအလုပ်တွေကိုနေရောညပါမတရားခိုင်းစီလာပါတော့တယ်
တန်ရှိတယ်လို့မူစားဆိုတော့မှဆက်နဲ့မလျှော်ရဘူးလက်နဲ့လျှော်ရတာဆက်ကအကောင်းရှိရတဲ့နဲ့ဆက်နဲ့မလျှော်ရဘူးလက်နဲ့လျှော်ရတာဆက်တဲ့ဆက်နဲ့မှာကိုအဲ့တော့မပြီးဘူးဆိုလို့ရှိရင်ဒါလိုက်လို့အင်ဂျီတွေမင်းပူထုတ်လို့မပြီးဘူးဆိုလည်းပြီးအောင်တိုက်ပြီးမှအိတ်ကရတယ
်ဒီလိုလောက်တွေမတရားစီခိုင်းခံရတာကြောင့်လူကပင်ပန်းလာပြီးအလုံးမှအမာရင်းရှိလာတဲ့အခါအင်ရှင်ဖြစ်သူကသူ့ကိုလုံးဝသီးမခံပဲဝါယာကျိုးတွေနဲ့ရိုက်နှက်တယ်လို့မန်နေဂျီကပြန်ပြောပြပါတယ
်။ချိန်တာဟုတ်တယ်ချိုးရနဲ့ဝါယာကျိုးနဲ့ဟိုပလက်ချိန်ထားတဲ့ဝါယာကျိုးမှာအခွေစီအကြီးတက်တက်ရှိတယ်လေဒီတိုင်းကျွမ်းရတဲ့ဟာလေအဲ့ဒါနှစ်ကျိုးနဲ့အာတင်ကျိုးတစ်ချောင်းပြီးလို့ရှိရင်ဓာတ်နဲ့လည်းအသုံးပြုတယ်လက်တင်နဲ့လည်းလုပ်တယ်ခလေးတွေအစားလက်ပါတယ
်။6လကြာပြီးတဲ့နောက်မှာတော့အင်ရှင်တထေးမကအကျောင်းဆရာမအလုပ်ရသွားပြီးအလုပ်သွားရပါတယ်။အဲ့ဒီချိန်မှာဘေးအိမ်ကမြမအိမ်ကူမျိုးသမီးကိုအကူအညီတောင်းဆက်သွယ်ပြီးအဲ့ဒီအိမ်ကနေသူထွက်ပြေးခဲ့ပါတယ်ထွက်မပြေးခင်သူ့အဖြစ်တွေကိုလည်းဗီဒီယိုရိုက်ပြီး Facebook ပေါ်လည်းတင်ထားခဲ့ပါသေးတယ်ဘေးအိမ်ကအင်ရှင်ဖြစ်သူကလည်းသူ့ကိုကူညီပေးခဲ့ပြီးဆေးရုံကလှမ်းခေါ်ကဆေးရုံကိုအရင်လိုက်ပို့ခဲ့ပါတယ်ဘာကြောင့်လဲဆိုတော့သူ့မှာရိုက်နှက်ခံထားရတဲ့ဒဏ်ရာတွေရှိနေပြီးကုသဖို့ရယ်ဆေးမှတ်တမ်းယူဖို့ရယ်ပါဆေးရုံကနေရဲစခန်းကိုဆက်သွားပြီးအမှုဖွင့်မှာတော့တယ်။ကန်ဆိုးကျင်တော့ရဲစခန်းကအင်ရှင်ကိုဖုံးဆက်ခေါ်ပြီးသူ့ကိုအင်ရှင်နဲ့ပြန်ထည့်ပေးလိုက်ပါတော့တယ်။ဒါပေမဲ့ကန်ကောင်းကျင်တော့သူ Facebook မှာတင်ထားတာကိုမမေသူကျော်လို့ခေါ်တဲ့မျိုးသမီးတူကတွေးလိုက်ပြီးဆေးရုံနေရဲစခန်းတွေမှာသူ့ကိုလှည့်ပတ်ရှာဖွေပေးပါတယ်။ရဲစခန်း၃ခုလောက်လှည့်ပတ်ရှာဖွေတာတောင်ရဲတွေကမန်နေဂျီဘမရှိတယ်ဆိုတာကိုသူ့ကိုမပြောပြကြပါဘူး။
ကိုယ်ရည်ဒီလိုလိုက်ချာနေတဲ့အချိန်မှာသူ့ဘက်ကဘယ်သူမှလိုက်လုပ်ပြီးမဲ့သူရှိတော့ဒီလောက်ကြံရံဘလက်ဘွားနဲ့ကိုခြေတွေကအဲ့အရှင်မူလားအရှင်စီပဲပြန်ထည့်လိုက်တာကျမတို့ပြန်ရောက်သွားတဲ့အချိန်ခါကျမကြီးရဲ့အမှုဖြစ်နေပါတယ်ဆိုခါကျမအဲ့ကလေးမကိုအဲ့အရှင်ကြီးရေစခန်းကိုပြန်ခေါ်လာပြီးရပါတော့အဲ့လိုပြဿနာရှိရဲ့အဲ့ဒါကြောင့်မလို့တကယ်ပြန်ပြဿနာဖြစ်လာတဲ့အခါမှာလိုက်လုပ်ပြီးရသူရှိရင်ဒီတယောက်ကတိတိရှိနေလားဘူးမှမသိရတော့ဘူးအဲ့လိုမျိုးလေးပေါ့နော်အများကြီးရှိတယ်
ဒီလိုအကြောင်းအရာတွေကိုမမေသူကျော်ကကောင်းကောင်းသိပါတယ်။သူကိုယ်တိုင်ကအင်ကူဖြစ်ခဲ့တယ်လို့အခုချိန်မှာတော့အလုပ်သမားတွေကိုခေါ်ယူပေးတဲ့ရုံးမှာအလုပ်လုပ်ကင်နေတာပါ။ဒီလိုလုပ်ကင်နေရင်မြမအင်ကူတွေရဲ့အခက်ခဲတွေကိုတဆွမ်းတလောက်သူကကူညီပေးနေတာလည်းဖြစ်ပါတယ်။အိုမန်နိုင်ငံမှာအင်ကူဖြစ်လာရောက်အလုပ်လုပ်ကြတဲ့မြမမျိုးသမီးတွေဟာအလုပ်မတန်တဆခိုင်းစေခံရတာ၊လောအားကနှိမ်ပေးတာ၊လောအားကမပေးတာနဲ့နှိပ်စက်ခံရတာတွေကိုကျုံနေကြရတယ်လို့မမေသူကျော်ကပြောပြပါတယ်။ဥမန်နိုင်ငံဟာရွှေပြောင်းလုံသမားအများပြအသုံးပြုတဲ့နိုင်ငံဖြစ်ပြီးရွှေပြောင်းလုံသားအင်အားကနိုင်ငံလူကြီးရဲ့၄ပုံ၃ပုံရှိပါတယ်။နိုင်ငံတွင်းမှာလုံလုံချိန်တွေနဲ့လုပ်ငန်းချိန်တွေကိုတတ်မှတ်ပေးထားတဲ့အလုပ်သမားဥပဒေတွေရှိပါတယ်။ဒါပေမဲ့ပြဿနာတစ်ခုကတော့အင်ကူတွေကအဲ့ဒီဥပဒေတွေထဲမှာအကျုံးဝင်မနေပါဘူး။ နောက်ထပ်စိန်ခေါ်မှုတစ်ခုကအိုမန်နိုင်ငံကိုလာရောက်လှုပ်လှုပ်ကြတာဟာအစိုးရချင်းတရားဝင်စာချုပ်နဲ့လာရောက်ကြတာမဟုတ်ပဲအေဂျင့်တွေကနေတဆင့်ရောက်လာကြတာပါ။အေဂျင့်တွေပေါ်ယုံကြည်စိတ်ချနိုင်ဖို့လည်းအမျိုးမျိုးတွေရှိပါတယ်။ဒါဆိုရင်အလုံးမှာပြဿနာတွေဖြစ်လာခဲ့ရင်ဘာတွေဆက်ဖြစ်မှာလဲ။မရွှေမြိုင်ကအေရီတိုင်းဒေသကြီးမှာနေထိုင်သူဖြစ်ပြီးလေယာဉ်လုပ်ငန်းလုပ်ကင်ခဲ့သူပါ။ဒါပေမဲ့ကြက်တဲလာတဲ့လူမှုစီးပွားရေးအခြေအနေတွေကြောင့်ခင်မွန်းဖြစ်သူနဲ့ကလေး၃ဦးကိုထားခဲ့ပြီးအိုမန်နိုင်ငံကိုထွက်လာခဲ့ရပါတယ်။အိုမန်ကအိမ်တစ်ခုမှာနှစ်နှစ်လောက်ခဲ့ပေမဲ့အင်ရှင်ကဆယ်လသာသာလောက်ခါလာစားပေးပါသေးတယ်။
အဲအစပိုင်းတော့နိပြင်းပေးမယ်လို့ပြောရလေ။ဂျန်နယ်လာစားတွေဂျန်နယ်လာစားတွေနိပြည့်လို့ရှိရင်ပေးမယ်မပူနဲ့အဲ့လိုမျိုးဆိုတော့ကိုကနိပြည့်နိလည်းပြည့်ရောတတိယလည်းအိမ်လည်းမပြန်လာအကျိုးအကြောင်းလည်းမပြော။အော်တတိယမှမွေးပြန်တော့လည်းသူတတိယဆေးရုံတက်နေရတယ်မပြန်လာသေးလို့အဲ့လိုမျိုးဆိုတော့သူတို့ကလည်းတိတ်မယုံလေကို့အတွင်းနဲ့ကို့အပူနဲ့ကိုကအဲ့လိုမျိုးအဲ့လိုမျိုးဆုံးဖြတ်ပြီးအကူညီတောင်းတာပေါ့။အမေသူကျော်တို့အကူညီတောင်းလို့ရုံရောက်လာ။
မမေသူကျော်နဲ့သူမလူလူတွေကတတ်နိုင်သလောက်တော့ကူညီပေးကြပါတယ်။ဒီချိန်တွေကအိုမန်မှာချားခတ်ခဲရရှိနေသေးတယ်ဆိုတာကိုမိမောင်းထိုးပြနေတာပါ။အိုမန်နိုင်ငံမှာမြန်မာတန်ယုံမရှိပါဘူး။ဒါလူ့သမားငြင်းပွားမှုတွေကိုဖြေရှင်းရမှာအဓိကပြဿနာတစ်ခုဖြစ်တယ်လို့လူ့သမားရေးတွေကိုစောင့်ရွက်ပေးနေတဲ့သွေးစည်းညွညွတ်သောတမကများအဖွဲ့ချုပ် SDUM ရဲ့ဒါရိုက်တာဒေါ်မျိုးမျိုးကြီးကဆိုပါတယ်။ဒါကြောင့်မြန်မာလူ့သမားတွေအနေနဲ့အိုမန်ကိုမတွားရောက်ခင်မှာထိုးချင်းတွေကိုတီထားလေ့လာထားဖို့လိုအပ်ပြီးပွဲစားတွေကမလုံးပေးခေါ်ဆောင်တာတွေကိုမယုံဖို့လည်းတတိပေးပါဗျ။အဲ
တွားနေတဲ့လူ့သမားတွေနဲ့ဒုက္ခရောက်နေတဲ့လူ့သမားတွေကိုတော့ကျမတို့ကတောင်းလျှောက်ပြောနေဒါတရားဝင်တွားလို့မရဘူးဖြစ်တယ်ဆိုလို့ရှင်ကိုအရှုံးကြီးပဲအဲ့ဒါကမှတွားတော့ကကြတော့ကျမတို့တားနေတဲ့ခြားတွားတယ်သူတို့နိုင်ငံတွေမှာလည်းသူတို့နိုင်ငံဥပဒေရှိတယ်အဲ့တော့သူတို့နိုင်ငံဥပဒေကိုကြော်လုံပြီးတော့ဒီဘက်ကကျွန်တော်တို့ဘာမှလုပ်လို့မရအောင်ပေါ့နော်အဲ့တော့စတဲ့ကနေပြီးတော့ဟိုစလေးလာတင်တာတွေကိုလေးလာအတိအသင့်တိထိုက်တဲ့အချက်အလက်တွေကိုသိအောင်စူးစမ်းပြီးတော့တွားမယ
်။ဥမာမာကမြန်မာတန်ယုံလည်းမရှိ၊ကုင္ကြီးဆောင်ရွက်ပေးနေသူတွေလည်းမရှိတဲ့အခါအမှုခင်းတစ်ခုခုဖြစ်လာပြီးဆိုရင်ရဲတွေဟာသူတို့နိုင်ငံသားတွေဘက်ကပဲစဉ်းစားပေးကြပြီးမြန်မာလူသမားတွေအတွက်ထဲသွင်းစဉ်းစားပေးတာမရှိဘူးလို့မမေသူကျော်ကဆိုပါတယ်။ဒါပေမဲ့မတ်ရွှေမန်ကတော့တူလာစာတွေအပြည့်အဝရဖို့အတွက်တရားရုံးကနေတောင်းဆိုဖို့ဆုံးဖြတ်ထားပါတယ်။လက်ရှိမှာတော့မန်နေဂျီဟာအင်ရှင်ကိုအဖူဖွင့်ထားပြီးတရားရင်ဆိုင်နေရဆဲဖြစ်ပါတယ်။နှိပ်စက်ခံထားရတဲ့အတွက်ရော်ကြီးငွေအိုမန်ငွေရီယယ်တစ်ထောင်တောင်းဆိုထားပါတယ်။အင်ရှင်ကတော့ရော်ကြီးငွေပေးဖို့ကိုငြင်းဆန်ထားတယ်လို့ဆိုပါတယ်။မန်နေဂျီကမြန်မာပြည်ကိုပြန်ကျင်နေပါတယ်မြန်မာမှာကြံခဲ့တဲ့နှစ်နှစ်ရွယ်သားလေးကိုလည်းသူကလွမ်းဆွနေပါပြီဒီထက်ပိုပြီးအိုမန်မှာရှိတဲ့အိမ်ကူလုံသမားတွေအတွက်လည်းအကူအညီပေးတဲ့အဖွဲ့အစည်းတွေကိုရှိစေချင်တယ်လို့သူကဆိုပါတယ
်ဒီလိုဟို housemate တွေပဲဆိုလို့ရှိရင်ဖြစ်ပြဿနာဖြစ်ခဲ့ရင်စကဲမှာဆိုရင်ကိုရီးယားမင်္ဂလိပ်တွေကြီးဖြစ်တဲ့အတွက်မျက်နှာငယ်ရတယ်ပြန်ပြောလို့ရှိရင်သူတို့ကပြန်ချင်းလျှောက်တယ်အခုကဆိုရင်ကိုရီးယားမြန်မာကလေးတွေကြီးဖြစ်နေတဲ့အတွက် yes scan မှာကျတော့သူတို့နိုင်ငံကလူတွေကြီးပဲဖြစ်နေတာမျက်နှာငယ်ရတာပေါ့နော်နည်းနည်းတော့အဲ့လိုဆိုတော့လေတန်ယုံကိုဒီဘက်ကိုလာစီဆင်းတဲ့အမြင်ဆုံးတော့
ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါတယ်လူခွင့်ရေးဆောင်မတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့ဒိုးအတန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုးအတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။အိုမန်ရမြန်မာအင်ကူတွေဘဝ frontier မြန်မာပြောပြခဲ့တာပါ။အခုတော့ democracy လူခွင့်ရေးနဲ့ခေတ်ပြိုင်ကဘာပါ Syria အောင်ပွဲအခွင့်အလမ်းလားအန်ဒီယလားပြောထားပါတယ်။ Syria ကိုရေရှည်အုပ်စိုးခဲ့တဲ့အာဏာရှင်ပြုတ်ကျပြီး Islam နိုင်ငံတော်အာဏာရှင်စနစ်နဲ့အစားထိုးမလား။အာဏာရှင်သစ်ပေါ်လာလေမလားခင်မီဒီမိုကရေစီနိုင်ငံဖြစ်လာမလားဥတ္တမောင်တန်ပြောပြပေးပါအောင်ခင်ဗျာ
စီးပွားကိုနှစ်ပေါင်း50ကျော်အုပ်စိုးခဲ့တဲ့အာဆတ်ဗီတာစုဟာမြောက်ချီနိုင်လောက်ဆက်ဆက်ရဲ့တွေ့ကြတာခဲ့တာပါလက်နက်ကိုင်တော်လာရေးနဲ့အာဏာရှင်ကိုဖြုတ်ချလိုက်ကြတဲ့သဘုံရဲ့ခေါင်းဆောင်ကတော့အာမတ်အယ်ရှာဝါဖြစ်ပါတယ်မြို့တော်ဒမတ်စကတ်ကဦးမေယတ်တတိကိုရောက်ရှိလာခဲ့ပြီးအ အခုလို့သူကပြောခဲ့ပါတယ
်အမေဒါကမဆရာပွားတယ်
ဒီကူရောများခင်ဗျာဒါဟာအစ္စလာမ်နိုင်ငံတစ်ခုလုံးရဲ့တမိုင်းစာမျက်နှာအစ်စ်ဖြစ်ပါတယ်ဒါဟာဒေသအတွက်အလဲအပြောင်းတစ်ရဖြစ်ပါတယ်ဘယ်တော့များတဲ့အန္တရာယ်တွေကိုကျွန်တော်တို့ရှောင်နိုင်ခဲ့ကြသလဲအီရန်ရဲ့ရည်မှန်းချက်တွေအတွက်အာဆတ်ဟာစီးရီးယားကိုထိုးကျွေးခဲ့ပါတယ်ဂိုင်းကနဝါရာဆွဲပြန့်နှံ့ခဲ့ပါတယ်တိုင်းပြည်အနှံ့အကျင့်ပြတ်ခြားစားတာတွေဖြစ်ခဲ့ပါတယ
်စီးရီးယားနိုင်ငံဆိုင်ရာအီရန်သားမှကြီးကဒီဇင်ဘာလ9ရက်နေ့အစစွာပွဲပြဖြစ်ပျက်ခဲ့တာကိုအခုပြန်ပြောပြပါတယ်
ရှာဘေကိုဇာရှိတဟမ်ဟဲ့
မြို့တော်မှာမခုခံတော့ဘူးလို့မင်းညကစီးရီးယားအစိုးရအဖွဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့ပါတယ်အစိုးရတရလုံးငင်းငင်းညံ့ညံ့နဲ့လွှဲပြောင်းပါမယ
်စီးရီးယားအစိုးရအချက်ဆိုင်တန်းကိုကြီးခဲ့ကြသူတွေဟာဒီတစ်ခါမှတော့အာဆတ်စိုးရကိုမခုညီနိုင်ခဲ့ကြပါဘူးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်မြို့တော်မှာသတင်းစာဆရာတွေကိုအခုလိုပြောခဲ့ပါတယ
် For years the main backers of Assad
ရတော့သိကြပါတယ်အာဆတ်ကိုအဓိကကြောထောက်နောက်ခံပေးထားကြတာကအီရန်ဟက်စ်ဘိုလာနဲ့ရုရှားတို့ပါပဲပြီးခဲ့တဲ့အပတ်မှာတော့သူတို့သုံးဘွဲ့လုံးပံ့ပိုးနေတာပြိုကျသွားခဲ့ပါပြီကျွန်တော်သမ္မတတာဝန်ယူတော့ကထက်ဒီနေ့မှသူတို့သုံးဘွဲ့လုံးအများကြီးအားနည်းသွားခဲ့ပါပြီ
ဒါပေမဲ့အီရန်တာအမတ်ကြီးကတော့သမ္မတဘိုင်ဒန်ပြင်သလိုမမြင်ပါဘူးအာဆတ်အစိုးရပြုတ်သွားတာသူတို့လည်းမဆိုင်နဲ့တဘုံတွေကတာဝန်လို့တော့ဖြစ်တယ်လို့အခုလည်း
ကျော်တယ်။အဖြစ်အသျှုံမှဒုံနတ်နံမကောဗမတ်ဘကနန
်စစ်တပ်နဲ့လူတွေကမခုခံနိုင်တော့တဲ့အခါသွေးမြေကြမှာနဲ့ပျက်စီးမှာကိုရှောင်ဖို့ဆုံးဖြတ်တာဆုံးဖြတ်ချက်ကောင်းမှာတစ်ဖက်ကတာနေတယ်လို့ဝန်ခံတာလည်းဖြစ်ပါတယ်။စစ်မြေပြင်မှာဒီလိုဖြစ်လာတဲ့အခါအခြားသူတွေကကူညီရင်းနဲ့ဆိုရင်တော့ထိထိရောက်ကူညီဖို့မဖြစ်နိုင်တော့ပါဘူး
။ဆီးရီးယားတဘုံကောင်းဆောင်အယ်ရှာရော့ကိုအဘူမိုဟာမက်အယ်ဂျိုလာနီနဲ့အာဆတ်ရဲ့ဝန်ကြီးချုပ်မိုဟာမက်အယ်ဂျော်လာနီတို့ဟာအနာလွဲပြောင်းရေးဆွေးနွေးခဲ့ကြတယ်လို့တဘုံတွေကဒီဇင်ဘာလ9ရက်နေ့မှာပြောပါတယ်။အဒီစီဝေးကိုစီးရီးယားအနောက်မြောက်ဒေသကတဘုံတွေရဲ့ကက်တီယေးဆိုတာခေါင်းဆောင်မိုဟာမက်ဘာရှာလည်းတက်ရောက်ခဲ့တယ်ဟုတင်ထားတဲ့ဗီဒီယိုအတိုလေးမှာဖေးကြပါတယ်။အမေရိကန်ရဲ့အမြင်မှာတော့အခုလိုအပြောင်းလဲကိုယူကရိန်းအစ္စရေးတို့ရဲ့တိုက်ခိုက်မှုတွေနဲ့ဆက်ဆက်ရှုမြင်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကအခုလိုပြောခဲ့ပါတယ်
။ The upshot for all this is for the first time ever.
ဒါအလုံးရဲ့ရလက်ကတော့အမှောင်ဆုံးအချိန်ဖြစ်ရုရှားအီရန်ဟက်စ်ဘိုလာဘသူမှစီးရီးယားမှာအဆက်ဆက်ဆုံးအစိုးရကိုအကာအကွယ်မပေးနိုင်ကြတော့ပါဘူးဒါဟာယူကရိန်းအစ္စရေးတို့ကအမေရိကန်ရဲ့မစုံမနစ်ထောက်ခံမှုနဲ့သူတို့ကိုသူတို့ကာကွယ်တိုက်ခိုက်ခဲ့ကြတာရဲ့ဓာတ်ရိုက်ရလက်ဖြစ်ပါတယ
်စီးရီးယားနောက်မြောက်ပိုင်းကအီဒလစ်နဲ့အဒီနာဒေသတွေကိုသဘုံအဖွဲ့ဟာယတ်တာရာအယ်ရှာ HDS ကအုပ်ချုပ်နေခဲ့တာပါဒီအစိုးရကတစ်ဆင့်နိုင်ငံတကာအသက်ဝန်ကြီးမှပုံရိပ်ကောင်းရဖို့စူးစမ်းနေသလိုစီးရီးယားကဘာသာရေးလူနည်းစုအစုတွေလူမျိုးစုတွေတခြားအဖွဲ့တွေနဲ့ပေါက်ဖွဲ့အလုပ်လုပ်နိုင်အောင်အန်ချာရာဥဆောင်တဲ့တဘုံတွေကစူးစမ်းနေခဲ့ကြတာ။အာဆတ်ရဲ့ဝန်ကြီးချုပ်နဲ့တွေ့တဲ့အစည်းအဝေးမှာတဘုံခေါင်းဆောင်အန်ချာရာကအခုလိုပြောပြပါတယ်။
သူတို့ဝဖီးလ်ရှဘပ်အန်တွန်ဆာခဘရာတ
ီးရီရီအတွေ့အကြုံအများကြီးရခဲ့ကြပါတယ်ဘာမှမရှိရကသူတို့စအလုပ်လုပ်ခဲ့ကြတာပါအစ်တလစ်ဒေတာကငဲပါတယ်အရင်မြင်မရှိပါဘူးဒါပေမဲ့ပြီးခဲ့တဲ့ကာလမှာတစုံတရာကြီးကြီးမားမားကျွန်တော်တို့လုံနိုင်ခဲ့ကြပါတယ်တချို့နယ်ပယ်တွေမှာအောင်မြင်မှုအဆင့်အမျိုးမျိုးသူတို့ရရှိကြပါတယ်ဒါပေမဲ့လောက်ကန်ပုံအဟောင်းတွေကိုလည်းကျွန်တော်တို့ထုတ်မပြပါဘူးသူတို့ရှိနေတာကိုခွင့်ကောင်းအဖြစ်ယူတတ်ဖို့ကမရှိမဖြစ်အရေးကြီးပါတယ
်နောက်ပြည့်ဒီဇင်ဘာလ10ရက်နေ့မှာတော့ဘုံတွေကြောတော့နောက်ခံပေးထားတဲ့စီးရီးယားအစိုးရအဖွဲ့ကိုဝန်ကြီးချုပ်အဖြစ်မိုဟာမက်ဘာရှာကဦးဆောင်မယ်လို့ကြေညာလိုက်ပါတယ်။အုပ်ချုပ်ရေးနဲ့ပတ်သက်ပြီးပြောတဲ့ဘုံကောင်းဆောင်အယ်ရှာရာရဲ့စကားကအဆုံးမရောက်တာကိုပြနေတယ်လို့ဖြစ်နေပါတယ်။တကယ်တော့လေ2024ခုနှစ်ဒီဇင်ဘာလ8ရက်ဘုံတွေမြို့တော်ဒမတ်စကတ်ကိုဝင်လာတဲ့အခါမှာတော့ဘုံကောင်းဆောင်ဟာထုတ်ပြန်ချက်ဒီမှာသူ့ရဲ့တိုက်ပွဲဝင်နာမည်ဖြစ်တဲ့အဘူမိုဟာမက်အယ်ဂျိုလာနီကိုမသုံးတော့ဘဲသူ့နာမည်ရင်းအာမက်အယ်ရှာရာကိုတုံးနေကြတာရပ်ပိုင်းရှိနေကြပါပြီ။ဒါဟာသူ့ကိုယ်သူအစ်စ်ပြန်လဲဖန်တီးကင်းချစ်ဖို့ကြိုးစားထားတာအဖြစ်မီဒီယာတွေကရှုမြင်ကြပါတယ်။အကြောင်းကတော့သဘုံကောင်းဆောင်အာမက်အယ်ရှာရာကိုအဘူမိုဟာမက်အယ်ဂျိုလာနီကိုစစ်သွေးရအကြမ်းဖက်သမားအဖြစ်အမေရိကန်နဲ့အနောက်နိုင်ငံတွေကသတ်မှတ်ထားကြပြီးအမေရိကန်ကသူ့ကိုဖမ်းမိရင်ဒေါ်လာ10တန်းပေးမယ်လို့စုငွေထုတ်ထားသူတွေဖြစ်ပါတယ်။သူဟာအီရတ်မှာအမေရိကန်တပ်တွေကိုတိုက်ခိုက်နေတဲ့အယ်ကာဒါရဲ့ဖွဲ့ကို2003ခုနှစ်မှာဝင်ရောက်ခဲ့ပြီးအဘူမိုဟာမက်အယ်ဂျိုလာနီအဖြစ်ဂျီဟတ်စစ်သားနာမည်ကိုခံယူခဲ့တဲ့သူဟာအဘူဘက်ဂရန်ဘက်ဒဒီကဦးဆောင်ပြီး အစ္စလာမ်အစိုးရအီရတ်အစ္စလာမ်နိုင်ငံတော် Islamic State အဖွဲ့ကိုဖွဲ့ခဲ့ရမှာလဲသူပါဝင်ခဲ့ပါတယ်။2017မှာတော့ဆီးရီးယားမှာ Arab New ဒေါ်လာရေးကိုအစကနှိမ်တင်ပြီးပြည်တွင်းဆက်ဖြစ်လာတဲ့အခါ IS ကောင်းဆောင် El Baghdadi ကသူ့ကိုဆီးရီးယားလွတ်ပါတယ်။ Al Qaeda ရဲ့ဆီးရီးယားအဖွဲ့ကွဲဖြစ် Nusra Front Nusra တပ်ဦးကိုသူကဖွဲ့စည်းခဲ့ပြီးဆီးရီးယားမှာတဖြည်းဖြည်းထင်ရှားလာခဲ့တာပါ။2013ခုနှစ်မှာတော့ဆီးရီးယားပြည်တွင်းစစ်ကကြီးလာသလိုအယ်ကိုလိုနီရဲ့ရီမန်ချက်ကလည်းကြီးမားလာပါတယ်အယ်ကာဒိုင်းကောင်းဆောင်အယ်ဘဂဒါဒီကနော့စထရတက်ဦးကိုဖျက်ပြီးအီရတ်နဲ့ဆီးရီးယားရဲ့အစ္စလာမ်နိုင်ငံတော်အဖွဲ့ Islamic State of Iraq and Syria ISIS အဖြစ်ပူးပေါင်းမှုပြောတဲ့အခါမှာတော့အယ်ကိုလိုနီကလက်မခံခဲ့ပါဘူးဒါပေမဲ့အယ်ကာဒိုင်းအဖွဲ့ကိုသူကဆက်လက်တစ်ဆာခံပါတယ်အယ်ကာဒိုင်းအဖွဲ့ဟာလည်းနောက်ပိုင်းမှာISIS တဲ့လမ်းဖွဲ့ခဲ့ပါတယ်2014ခုနှစ်မှာ Al Jazeera ရုပ်မြင်သံကြားနဲ့သူပထမဦးဆုံးအင်တာဗျူးတော့သူကညက်တာကိုမပြဘဲဖုံးထားခဲ့တာပါဂျနီဗာမှာနိုင်ငံရေးဆွေးနွေးဖို့သူကပယ်ချခဲ့တယ်လို့ဆီးရီးယားကိုအစ္စလာမ်ဥပဒေရအုပ်ချုပ်တောင်းရင်းလို့တဲ့အကြောင်းကြေညာခဲ့ပါတယ်ဆီးရီးယားမှာလူနည်းစုတွေဖြစ်ကြတဲ့အလာဝီတီရှာအာဘရုစ်နဲ့ခရီးယာလူနည်းစုတွေကိုနေရာမပေးဘူးလို့လည်းရှင်းရှင်းပြောခဲ့တာပါဒီသမိုင်းကြောင်းရဆီးရီးယားအပြောင်းလဲဟာအခွင့်အလမ်းအနိုင်လားလို့မေးခွန်းထုတ်စရာဖြစ်နေတာကိုအမေရိကန်တပ်မတော်ရဲ့သတင်းစာရှင်းလင်းပွဲမှာအခုလိုကြားရပါတယ
် Long last the Assad regime has fallen
တာရှိခဲ့တဲ့အဆက်အစွေရပြုတ်ကျသွားခဲ့ပါပြီဒီအစွေရကချမ်းချုပ်ခဲ့တယ်ညှဉ်းပန်းနှိပ်စက်တယ်အစ်တမဲ့ဆီးရီးယားပြည်သူတိမ့်ချီတက်ခဲ့တယ်အစွေရပြုတ်ကျသွားတာအခြေခံအဖြစ်တရားမျှတမှုအောင်ပွဲပါပဲဒီချိန်ကဆီးရီးယားပြည်သူတွေအကြာကြီးခံစားခဲ့ရတဲ့ဒုက္ခတွေအတွက်သူတို့ဂုဏ်ယူတဲ့တိုင်းပြည်ပိုးကောင်းမွန်မဲ့အနာဂတ်ကိုတည်ဆောက်ဖို့တမိုင်းဝင်အခွင့်အလမ်းအချိန်ခါဖြစ်ပါတယ်။ဒီပြိုင်နဲ့မရေရာမှုတွေနဲ့အန္တရာယ်များတဲ့အချိန်ခါလည်းဖြစ်ပါတယ်
။2016ခုနှစ်မှာတော့အယ်ကိုလိုနီကသူ့မျက်နှာကိုပြလာပါတယ်။သူ့ဘက်ကိုဆီးရီးယားအောင်နိုင်ရေးတပ်ဦးလို့အဓိပ္ပာယ်ရတဲ့ဂျဘက်ဖာဒါအယ်ရှမ်ဖြစ်အမည်သစ်ခံယူလိုက်ပြီးအခါတိုင်းအဖွဲ့နဲ့ဆက်ဖြတ်ကြအောင်ဗီဒီယိုသတင်းစကားဖြန့်လိုက်ပါတယ်။ဘယ်ဒီဘောက်အဖွဲ့စည်းနဲ့မှချိတ်ဆက်တာမရှိဘူးလို့သူကကြေညာခဲ့ပါတယ်။နောက်တစ်နေ့အကြမ်းမှာတော့အခြားလက်နက်ကိုင်အဖွဲ့တွေနဲ့ပေါက်ဖွဲ့လိုက်ပြီးအဖွဲ့နာမည်ကိုအခုခေါ်နေတဲ့ Hayat Tahrir al-Sham HTS အဖြစ်နာမည်ထပ်ပြောင်းလာတယ်။အရေးပေကတော့ Syria လွတ်မြောက်ရေးအဖွဲ့ဖြစ်ပါတယ်။အပေါင်းလို့ကြတဲ့ Islamic သွေးကြောအဖွဲ့တွေနဲ့လည်းအချင်းများခဲ့ကြပြီး Al-Qulani ဟာဆီးရီးယားအနောက်မြောက်ပိုင်းမှာအာဏာအထိုင်ခိုင်းလာအောင်တိစောက်လာနိုင်ခဲ့ပါတယ်။တမရဂျိုးဘိုင်ဒန်ကတော့အာဆတ်ပြုတ်သွားတဲ့အခါလက်ဟာခေါ်တဲ့နေရာမှာ ISIS တွေနေရာယူလာမှစိုးရိမ်နေပါလေ
။ Pride about the fact that ISIS will try to take advantage of
any လက်ဟာသွားတာကိုအခွင့်ကောင်းယူပြီး ISIS ကသူ့စွမ်းဆောင်ရည်ကိုပြန်ထူထောင်လုံခြုံစစ်ချတဲ့နေရာဖြစ်ဖန်တီးဖို့ကြိုးစားလာမှာကိုကျွန်တော်တို့ကြည့်နေပါလေ။အဲ့လိုကျွန်တော်တို့အဖြစ်မခံပါဘူ
း။ Idlib ဒေသမှာအုတ်ချိုရဲ့အဖွဲ့တွေကိုဖွဲ့စည်းလာနိုင်တာနဲ့မြ၊လူတွေထင်မှားတဲ့အကြောင်းလေးကိုအန်ကိုလိုနီကလုပ်လိုက်ပါတယ်။ဘုံဘုံဆောင်ဟာစစ်ဝတ်စစ်စားတွေကိုချက်လိုက်ပြီးအရက်သားရှာရေးညီတဲ့ဘောင်းကိုပြောင်းဝင်လိုက်ပါတယ်။ဘာသာအမျိုးမျိုးတရှိတာကိုတက်ခံပြီးဘဟုဝါဒကိုပြောဆိုလာပါတယ်။အစ်လစ်ဒေသမှာရှိပြီးအရင် Nusra Front အဖြစ်တိုက်ခိုက်ခဲ့တဲ့ Druze ပြည်နယ်စုအစိုက်အဝင်းနဲ့ဆက်ဆံနိုင်ဖို့ကြိုးစားကြပါတယ်။လူကြီးကြောတာနောက်ခံပေးထားတဲ့စစ်သွေးကြော်တွေကတတ်လို့သေတော့ခဲ့လူတွေရဲ့ကတ်တူမျိုးမိသားစုတွေကိုအယ်ကိုလိုနီကတွားရောက်ပြစ်ဆုံးခဲ့ပါတယ်။ဒီလိုလူရက်တွေကအနောက်နိုင်ငံအစိုးရတွေရဲ့ဘောဒါကိုကြောင်းနေနိုင်ပါဘူး။အမေရိကန်နဲ့အနောက်နိုင်ငံတွေကတော့တည်ရည်တာမကတဲ့စီးရီးယားပြည်သူတွေအတွက်အပြောင်းလဲကိုမျှော်လင့်နေကြတာကိုသမ္မတဂျိုးဘိုင်ဒန်ရဲ့စကားကပြသပါတယ်
။ This is the best opportunity in generations.
စံကျင်ပဲမရှိပဲသူတို့အနာဂတ်ကိုသူတို့ဖန်တီးနိုင်မှုစီးရီးယားပြည်သူတွေအတွက်တတန်းတလျှောက်အကောင်းဆုံးအခွင့်အလမ်းဖြစ်ပါတယ်။တေချာဖို့ဝေးသေးပေမဲ့ပိုပြီးလုံခြုံကျယ်ဝတဲ့အရှိလေပိုင်းအတွက်လည်းဒါဟာအခွင့်အလမ်းတရားဖြစ်ပါတယ်။မိတ်ဆွေတွေလုံခြုံစစ်ချပြီးရန်သူတွေကိုကန့်ကတ်ထိန်းချုပ်ထားနိုင်တဲ့အရှိအလေပိုင်းမျိုးဖြစ်ပါတယ်။အာဏာရှင်တရားကိုထုတ်ကြပြီးအာဏာရှင်အစ်တတရားတက်လာတာမြင်ရမယ်ဆိုရင်တော့ဒါဟာသမိုင်းအခွင့်အလမ်းကိုဆုံးတရားရောက်ပါလိမ့်မယ
်။စီးရီးယားလူမျိုးရေးအဖွဲ့ HTS ရဲ့အောင်ပွဲဟာအကယ်၍စီးရီးယားပြည်သူရဲ့အောင်မြင်ကိုစောင့်ကြည့်ပေးနိုင်လို့ဆိုတာတော့ဆက်လက်စောင့်ကြည့်ရအောင်ဖြစ်ပါတယ်။ကျွန်တော်လည်းမောင်းတမ်းပ
ါ။
စီးရီးယားအောင်ပွဲအခွင့်အလမ်းလားအန်ဒီယလာဥတမောင်တန်ပြောပြခဲ့တာပါမကြာခင်အာရှနိုင်ငံရဲ့လေယာစီးပွားဥရိယာတီနဲ့သတင်းတွေကတူတာအပတ်စဉ်ကဏ္ဍတွေဆက်လာဖို့ရှိပါသေးတယ်ခင်ဗျာ
ဒီ UAC Senegal Radio ရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းမတော်ရှင်များခင်ဗျာ VOA American တန်ရဲ့စနေညပိုင်းအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်ခတ်မှာလည်းစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥရိယာတီနဲ့သတင်းတွေကတူတာအစီအစဉ်နဲ့မလာခင်အာရှနိုင်ငံရဲ့အစီအစဉ်ပထမပါဒီတစ်ပတ်မှာတော့တိုင်ဝမ်နဲ့တရုတ်နောက်တောင်ကိုရီးယားနဲ့ရုရှားတင်းမာမှုတွေနဲ့ဂျပန်နေတိုးနဲ့ဆေးရည်လေ့ကျင့်ဖို့ကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်တိုင်ဝမ်ကိုခွဲထွက်ဖို့လုပ်မယ်ဆိုရင်အပြစ်ပေးခံရမယ်လို့တရုတ်ကတိုင်ဝမ်သမ္မတနဲ့လိုက်ချင်းတဲကိုပြီးခဲ့တဲ့ဇူလိုင်လကထပ်မံကျင်းဝလိုက်ပါတယ်မြောက်ကိုရီးယားနဲ့ဆေးရည်မာမိတ်စာချုပ်ချုပ်ခဲ့တဲ့ရုရှားနဲ့တောင်ကိုရီးယားကမှတော့ထိတ်ထိတ်တင်းမာမှုတွေမြင့်တက်လာနေပါတယ်ဂျပန်ကတော့ဇူလိုင်လတဲ့နေတိုးအဖွဲ့ဝင်နိုင်ငံတချို့နဲ့လေတပ်ပူးတွဲစေလက်ချင်းဖို့ရှိခဲ့ပါတယ်ကိုစော်မိုးကျော်ပြောပြပေးပါဦးခင်ဗျာ
ထိုင်ဝမ်ခွဲထက်ဖို့ကြိုးပမ်းမယ်ဆိုရင်အပြစ်ပေးခံရမယ်လို့တရုတ်ကထပ်မံကြေငြာလိုက်ပြီးအမေရိကန်ပြည်ထောင်စုကပါတုံ့ပြန်ပြောဆိုလိုက်ပါတယ်ဒါအပြင်ထိုင်ဝမ်ကာကွယ်ရေးအတွက်အမေရိကန်ရဲ့လက်နက်ရောင်းချပေးတာကိုလည်းတရုတ်ကမကြည်မနက်ကန့်ကွက်ခဲ့ပါတယ်။ဇွန်လ28ရက်နေ့ကတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူဟူချန်းကအခုလိုပြောဆိုခဲ့ပါတယ်
။賴清德之流妄圖篡改歷史分裂國家必將遭受歷史
賴清德အနေနဲ့တမိုင်းတွေကိုလိန်ညာပြီးခွဲထွက်ဖို့လုပ်မယ်ဆိုရင်တမိုင်းရဲ့ပြစ်တင်ရှုတ်ချခံရမှာဖြစ်တယ်လို့ဥပဒေအရပြစ်ပေးတာကိုလည်းခံရမှာဖြစ်ပါတယ်။
ထိုင်ဝမ်ကတော့တီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်ကြေညာမှာမဟုတ်ဘဲလက်ရှိတီးခြားအချုပ်အခြာနဲ့ယက်တည်နေတဲ့အတိုင်းဆက်လက်ယက်တည်သွားမှာဖြစ်ပြီးထိုင်ဝမ်ရဲ့တည်ရှိမှုကိုလက်ခံဖို့တရုတ်ကိုတိုက်တွန်းထားပါတယ်။သူတပားမျိုးကိုငရဲလို့ဖြစ်အောင်လုပ်မယ်လို့ပြောတဲ့သူတွေလည်းကိုယ်တိုင်ငရဲပြည်မှာလောင်မြိုက်ဖို့အသင့်ပြင်ထားကြလို့လဲတရုတ်ကာဝေးရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူကကြိမ်းပောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လဆန်းပိုင်းကအမေရိကန်အင်ဒိုပစိဖိတ်ဒေသရည်တပ်အကြီးအကဲဆမ်ယူအယ်ပါဘရိုကတရုတ်ကထိုင်ဝမ်ကိုကျူးကျော်ရင်ထိုင်ဝမ်ရေလက်ကြားကိုမောင်းသူမဲ့လက်နက်တွေနဲ့တိုက်ခိုက်ချေမှုန်းမယ်လို့ပြောဆိုခဲ့ပါတယ်။ဒါကို Hellscape ငရဲတို့ကြောင်းမဲ့ဖော်ရပြင်းထန်လာတယ်ဆိုတဲ့စကားလုံးနဲ့တင်စားပြောဆိုခဲ့ပါတယ်။ဒါကိုတရုတ်ဘက်ကတုံ့ပြန်ပြောဆိုတာပါ။ထိုင်ဝမ်အရေးအတွက်တရုတ်နဲ့အမေရိကန်အကြားပုံမိုတင်းမာလာပြီးအပြန်အလှန်စကားစစ်ထိုးတာတွေပုံမကျဲလောင်လာသလိုပိတ်ဆို့အရေးယူတာတွေလည်းပုံမကျဲပြန့်လာပါတယ်။အမေရိကန်ကထိုင်ဝမ်ကိုလက်နက်ရောင်းတဲ့အပေါ်ဇွန်လ26ရက်နေ့တုန်းကလည်းတရုတ်ကကန့်ကွက်ဖြစ်ပါတယ်။ထိုင်ဝမ်လူလတ်ရေးကိုအင်အားသုံးလှုံ့ဆော်လာမယ်ဆိုရင်စီရေးပဋိပက္ခဖြစ်လာလိမ့်မယ်လို့လည်းတရုတ်ကတတိပေးပါတယ်။ဇွန်လ28ရက်နေ့ကအမေရိကန်ကနေဒေါ်လာတန်360ကျော်ဘူးမောင်းသူမဲ့အသေးခံ drone အလုံးတစ်ထောင်ကျော်ထိုင်ဝမ်ကိုရောင်းပေးခဲ့ပါတယ်။အခုလိုအချိန်မှာပဲတောင်ကိုရီးယားနဲ့ရုရှားအကြားတင်းမာမှုတွေပုံမတိုးလာနေပါတယ်။ရုရှားအနေနဲ့တစုံတရာအမှားလုပ်ခဲ့ရင်တောင်ကိုရီးယားနဲ့ဆက်ဆံရေးပြက်လိမ့်မယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ဆူဆာကဇွန်လ28ရက်နေ့မှာပြောဆိုခဲ့ပါတယ်
။ဟန်နိုး관계돌이킬수없는결과를초래하지않도록
러시아နေနဲ့တောင်ကိုရီးယားနဲ့ဆက်ဆံရေးကိုထိခိုက်ပျက်စီးစေမယ့်အမှားတစုံတရာမပြုတ်လို့ဖို့တတိပေးလိုပါတယ်ရုရှားနေနဲ့မြောက်ကိုရီးယားပေါ်မိခိုအားထားနေတာကိုရပ်တန့်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်အနေနဲ့ပြုမှုလှုပ်ဆောင်ဖို့ကိုမျှော်လင့်ပါတယ
်တောင်ကိုရီးယားအနေနဲ့ယူကရိန်းကိုလက်နက်ထောက်ပံ့တာတွေမလုပ်ဖို့ပြီးခဲ့တဲ့ရက်ပိုင်းကရုရှားကတတိပေးခဲ့ပြီးနောက်တောင်ကိုရီးယားကအခုလိုပြန်လည်တတိပေးလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကရုရှားသမ္မတဗလာဒီမာပူတင်မြောက်ကိုရီးယားကိုတွားရောက်ခဲ့ပြီးနှစ်နိုင်ငံစီရေးအရာအပြန်အလှန်ကူညီဖို့သဘောတူစာချုပ်ခဲ့ပါတယ်။အဲ့ဒီနောက်တောင်ကိုရီးယားကလည်းယူကရိန်းကိုလက်နက်ထောက်ပံ့ဖို့စဉ်းစားနေတယ်လို့ပြောဆိုခဲ့ပါတယ်။အဲ့ဒီနောက်တောင်ကိုရီးယားနဲ့ရုရှားအကြားအပြန်အလှန်တတိပေးတာတွေဖြစ်လာခဲ့ပါတယ်။မြောက်ကိုရီးယားဟာရုရှားစီကနေနည်းပညာတွေရယူနေတာပါ။ပဲတိတ်မစ်ဆိုင်ဒုံးကြီးတွေဆက်လက်စမ်းသပ်ပြစ်လွတ်ခဲ့တယ်လို့ဇွန်လ28ရက်နေ့မှာမြောက်ကိုရီးယားသတင်းဌာနကကြေညာပါတယ်။ တောင်ကိုရီးယားကလည်းဇွန်လ20ရက်နေ့လောက်ကစတင်ပြီးအမေရိကန်နဲ့တောက်လျှောက်ပူးတွဲစီရင်လေ့ကျင့်နေပါတယ်။အမေရိကန်လေယာဉ်တင်သင်းမော့ဟာလည်းတောင်ကိုရီးယားကိုဇွန်လ22ရက်နေ့မှာရောက်ရှိလာခဲ့ပါတယ်။အခုလိုကိုရီးယားကျွန်းဆွယ်ဒေသတွင်တင်းမာမှုတွေတိုးလာနေချိန်မှာပဲအိန္ဒိချင်းဂျပန်နိုင်ငံကတော့လာမယ့်ဇူလိုင်လအတွင်းနေတိုအဖွဲ့ဝင်နိုင်ငံတချို့ဖြစ်တဲ့ဂျာမနီ၊ပြင်သစ်၊စပိန်စတဲ့နိုင်ငံတွေနဲ့ပူးတွဲလေတပ်စီးရေးလေ့ကျင့်မှုတွေဂျပန်နိုင်ငံမှာဇက်တိုက်ပြုလုပ်သွားမယ်လို့ဇွန်လ25ရက်နေ့ကဂျပန်ကာကွယ်ရေးဝန်ကြီးကီဟာရာမီနိုရူကပြောဆိုခဲ့ပါတယ်။ဒီဥရောပ3နိုင်ငံကစစ်လေရင်တွေဟာဂျပန်နိုင်ငံကိုပထမဆုံးအကြိမ်ကြပြိုင်နက်ထဲရောက်ရှိလာကြမှာဖြစ်ပါတယ်။စပိန်နဲ့ဂျပန်ပူးတွဲလေ့ကျင့်တာဟာပထမဆုံးအကြိမ်ဖြစ်ပြီးဂျာမနီနဲ့ပြင်သစ်ကတော့ဒုတိယအကြိမ်ဖြစ်ပါတယ်။အခုလိုဒီနိုင်ငံတွေကနေစစ်တပ်တွေရောက်ရှိလာတာဟာအင်ဒိုပစိဖိတ်ဒေသနဲ့ဆက်ဆက်လှုပ်ဆောင်လိုတယ်ဆိုတာကိုပြသနေပါတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒါအပြင်စီးရေးပူးတွဲလေ့ကျင့်ခြင်းအပြင်ဂျပန်ကာကွယ်ရေးတပ်ရဲ့စွမ်းရည်ကိုတိုးတက်စေအောင်မကဒီနိုင်ငံတွေနဲ့စီးရေးပူးပေါင်းဆောင်ရွက်မှုကိုလည်းပုံမနဲ့ဆိုင်စေတာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကီဟာရာမီနိုရူကပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံ၏အစီအစဉ်မှာပြောပြခဲ့ရပါတယ
်။တိုင်ဝမ်နဲ့တရုတ်နောက်တောင်ကိုရီးယားနဲ့ရုရှားတင်းမာမှုတွေနဲ့ဂျပန်ကတော့နေတိုးနဲ့စီးရေးလေ့ကျင့်မှုရှိခဲ့တာကိုကုစော်မိုးကျော်အာရှနိုင်ငံ၏အစီအစဉ်မှာပြောပြခဲ့တာပါ။အခုတော့လေယာစိုက်ပျိုးရေးသတင်းတွေကိုကြည့်အောင်ပါ။ဒီတစ်ပတ်မှာတော့တရုတ်ဘက်ကိုဖျဲသေယူစေးတက်လို့ကုန်တယ်တွေခက်ခဲလာတာအပါအဝင်ကိုပြောထားပါတယ်။တရုတ်ဘက်ကိုဖျဲတင်ပို့ရမှာဖျဲတံတဲယူဈေးကတရုတ်ရန်ငွေ 2,500 လောက်ထိကုန်ကျမှုရှိလာတယ်လို့ကုန်တယ်တွေအခက်အခဲတွေ့နေကြရပါတယ်။ဒီသတင်းတွေပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံစေနှုန်းအတက်ကျတွေကရောဘယ်လိုရှိပါလဲ။ဒီလေယာစီးပွားသတင်းတွေကိုစူးစိပြီး Farmer Times Media အဖွဲ့ပြောပြပေးပါအောင်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရွှင်လန်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တရုတ်ဘက်ကိုဖျဲတင်ဖို့ရမှာဖျဲတံတန်တည်ယူစရိတ်ကတရုတ်ရန်ငွေ 2,500 လောက်ထိကုန်ကျမှုရှိလာလို့ကုန်တယ်တွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်အခုကာလဟာတရုတ်ဘက်ကိုဖျဲသွားလှိုင်းလှိုင်းတင်ပို့ကြတဲ့အချိန်ဖြစ်ပါတယ်ရှမ်းပြည်နယ်မှာတရုတ်မြန်မာနယ်စပ်ဂိတ်အများအပြားရှိပေမဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာတာလော့ဂိတ်တစ်ခုတည်းကသာကုန်စည်တွေကိုတင်ပို့နေရတာဖြစ်ပါတယ်လက်ရှိမှာတရုတ်ပြည်တာလော့ဈေးကွက်အရောက်ဖျဲ16တန်မှာကားတစ်စီးရဲ့ကုန်ကျစရိတ်ဟာမြန်မာငွေ 7,250 တရုတ်ရန်ငွေ 2,500 ဝန်းကျင်လောက်ကျသင့်နေတာဖြစ်တယ်လို့ကုန်တယ်တွေကပြောပါတယ်ဖျဲတံရဲ့ပေါက်ဈေးကလည်းတရုတ်ရန်ငွေ 2,500 လောက်သာရရှိနေတာဖြစ်တဲ့အတွက်အကျိုးမြတ်မရှိတဲ့တင်ပို့မှုဖြစ်တယ်လို့လန်ခီကြံ့ကြပြီးဖျဲရည်သွေးပျက်စီးဆုံးရှုံးမှုဖြစ်ခဲ့ရင်တော့အရှုံးနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့ကုန်တယ်တွေကဆိုပါတယ်။ရန်ကုန်လက်လီဈေးကွက်မှာတော့ဖျဲတစ်လုံးကို 3,500 ကျပ်လောက်ပေါက်ဈေးရှိနေပြီးအခုနှစ်မှာဖျဲသီးကပြည်တွင်းဈေးကွက်ကသာအားထားရောင်းချရမှာဖြစ်လို့ဈေးနှုန်းကျဆင်းမှုတွေဖြစ်ပေါ်လာနိုင်တယ်လို့ဖျဲတစ်ခွကုန်တယ်တွေကသုံးသပ်ထားပါတယ်။
2024-25ဘန်နာနေရှင်လာတွင်ပြမဟုစံတန်ချင်းတိတိမ6သင်းကျော်တင်ပို့ထားပါရယ်နန်ဆက်ကုံသွေးရီကနေဆန်းနေစကွဲတင်ပို့မှုရနာထားပြီမဲ့ပင်လယ်ရေကြောင်းကနေတင်ပို့မှုအကောင်းလာတာကြောင့်အခုဘန်နာနေရှင်လာတွင်မှာတော့ပြမဟုဆန်းနေစကွဲတန်ချင်းတိတိမ6သင်းကျော်လောက်တင်ပို့ထားနိုင်ပြီးအမေရိကန်ဒေါ်လာ1800ကျော်လောက်ဝင်ငွေရရှိထားတယ်လို့မြန်မာနိုင်ငံစံတမအဖွဲ့ချုပ်ကပြောပါရယ်ပြီးခဲ့တဲ့ဘန်နာနေကပြမဟုဆန်တဲ့ချိန်9သိန်းကျော်ကတင်ပို့နိုင်ခဲ့တာကြောင့်အခုဘန်နာနေရှစ်လာတွင်မှာတော့ပြမဟုဆန်တဲ့ချိန်7သိန်းကျော်ထိဆန်ချိန်တင်ရောက်ချနိုင်ခဲ့တာဖြစ်တယ်လို့ဆန်စပါအဖွဲ့ချုပ်အဖွဲ့ဝင်ဆန်ကုံတဲ့အူကပြောပါရယ်လက်ရှိမှာတော့တရုတ်နိုင်ငံဈေးကွက်ထဲကိုပါကစ္စတန်နိုင်ငံကဆန်နဲ့ဈေးကွက်တွေဝင်ရောက်နေပြီးဈေးနှုန်းကတော့မြန်မာထက်နှိပ်ကျတာကြောင့်တရုတ်ကမြန်မာဆန်နဲ့ဈေးကွက်ကိုဝယ်ယူမှုကျဆင်းလာတာဖြစ်ပါရယ် မြန်မာစံနယ်စပွဲကိုဖိလစ်ပိုင်အင်ဒိုနီးရှားနဲ့ဥရောပနိုင်ငံချို့ကအဓိကတင်ပို့ရောင်းချနေပြီးအခုဗန္နာနေမှာတော့ပြင်ပဟုစံနယ်စပွဲအတန်ချိန်နေ့တရမ3တန်ကနေနေ့တရမ5တန်လောက်ထိတင်ပို့နိုင်ဖို့ရည်မှန်းထားတယ်လို့မြန်မာနိုင်ငံစံစမအဖွဲ့ချုပ်ကပြောပါတယ
်။ကျေးဇူးတင်စေကြဆင်းလို့တောင်သူတွေအရှုံးပေါ်နေပါတယ်။လက်လီဈေးကွက်မှာဈေးနှုန်းမြင့်တက်နေပေမဲ့တောင်သူတွေလောက်ပါမှာရှိတဲ့ကျေးဇူးတင်အချောက်တပိတ်သားကို1100ကနေ1200ကျပ်အစိုးဆေးတပိတ်သားကို1900ကနေ1800ကျပ်လောက်သာဈေးရရှိနေတဲ့အတွက်စိုက်စိတ်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်
။တောင်သူတွေကဒုစရိုက်ဒီကလာရကျဆိုင်တော့အစိုးဆေးအချောက်ကျဆိုင်တော့လေအဲအစိုးဆေးကလိုင်းတော့လားလိုင်းတော့တဲ့အချိန်မှာအချောက်ကြီးကလုံးဝနေသွားပြီ။အစိုးဆေးကတော့ဒီလိုလောက်တော့ကောင်းပြီပေါ့ဗျာ။သူအချောင်ကြီးကကျွန်တော်ဒီမှာဒေါ်ကြီးနေရာဆိုရင်1000ပဲရှိတယ်။ဒေါ်ကြီးကဟိုလောက်ရှိမယ်1900ရှိတယ်။လက်ရှိပြီးကိုပြဖို့နေရာဆိုတော့ဒေါ်ကြီးကရှုံးမဲ့ပဲမူတည်တဲ့အရင်တော့မရဘူး
။လက်တလုံးဈေးကွက်ထဲမှာကျက်သွန်ဒီအစ်စ်သေးသားအယောင်ဝယ်ကောင်းနေပေမဲ့တိုက်ပွဲတွေကြောင့်ပြပကိုတင်ပို့ဝင်မရတဲ့အတွက်ဈေးကျဆင်းနေတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။ရန်ကုန်မြို့နယ်ကုန်စည်တိုင်းမှာတော့ဒီဇင်ဘာ17ရက်ကစိုက်ပျူကျက်သွန်ဒီတပိတ်သားကို1600ကနေ4000ကျပ်မြင်းချံဒေသအတွက်ကျက်သွန်ဒီကတပိတ်သားကို1400ကနေ3300ကျပ်မုံဟာကျက်သွန်ဒီကတပိတ်သားကို1900ကနေ3800ကျပ်ပခုတ်ကူကျက်သွန်ဒီတပိတ်သားကို2200ကနေ4300ကျပ်အတိအသင့်ပေါင်းစည်းရှိနေပါတယ်ပြီးခဲ့တဲ့ဘက်ကရောင်းဝယ်ဖြစ်ပေါ်ခဲ့တဲ့ဈေးနှုန်းတွေနဲ့ရှင်ရင်ရန်ကုန်မြို့နယ်ကုန်စည်တိုင်းမှာကျက်သွန်ဒီတပိတ်သားကို900ကျပ်လောက်ကျဆင်းသွားတာကိုတွေ့ရပါတယ်
ဒီဘူးလို့ရှိပါအဟောင်းတွေကြီးတော့တစ်ဒီပေါ်နေတာတစ်ဆိုတော့ဒီကလက်ရှိနေဒီတလာပိုင်းတလာပိုင်းတလာပိုင်းတော့ကြီးရတော့ဂျိုင်းနေသွားနေလို့ပဲပေါ့နော်တောင်သူတွေကမြေသား60ရာဒီမျိုးတော့ဇက်တော်ထအားနေလက်ရှိထွက်တဲ့ဒီနထိုးကြီးမျိုးနေရာဇက်တော်ရဲ့ရေချိုးမျိုးနေရာဇက်တော်ရဲ့ဘုံဝါမျိုးနေရာဇက်တော်ရာဒီရင်းစာအားနဲ့ဘလောက်တက်လောက်တောင်းတောင်းလေးပေါ့နော်အဲ့ဒီဘူရီဘာရဲ့ဆေးဘူးကြီးကလည်းမကောင်းသေးဘူးပေါ့နော်။ဘယ်နှန်းနေမှမသွားကုန်တင်မရသွားမရလာမရကြတော့လုံးဝရောင်းဝယ်မကောင်းဘူး။ဒီကကျကတော့လမ်းကျော်မကောင်းတာပဲပေါ့။ဘာမှပြဿနာတော့မရှိပါဘူး။
အခုဒီဇင်ဘာလအတွင်းမှာစောင်းကြက်သွန်တွေကိုစိုက်ပျိုးကြတာမှာဖြစ်ပြီးဧပြီလမှာတော့ဒွေကြက်သွန်ဒီအစ်စ်တွေဈေးကွက်ထဲပြန်လည်ဝင်ရောက်လာတော့မှာဖြစ်လို့ဈေးထမှန်ကျဆင်းနိုင်တယ်လို့ကုန်သည်တွေကသုံးသပ်ထားပါတယ်။ဒီတွင်မှာကြက်သွန်ဒီကိုပခောက်ကူစိုက်ဖြူစိဖြူကျွန်းဆလင်းရေနံကြောင်ကြောက်ပရန်းတောင်တွင်းကြီးမြင်းကြံတောင်သာမြစ်သားနဲ့ကြောက်ဆယ်နယ်တို့မှာစိုက်ပျိုးကြပြီးပြည်ပဈေးကွက်အနေနဲ့ဘင်္ဂလားဒေ့ရုတ်ထိုင်းဗီယက်နမ်နဲ့အိန္ဒိယနိုင်ငံတို့ကိုတင်ပို့နေတာဖြစ်ပါတယ
်အခုဆက်ပြီးဒီဇင်ဘာလ3ရက်နေ့ကနေ10ရက်နေ့ထိဈေးကွက်တွင်သေးကြနိုင်ပြီဖြစ်သွားတယ်လေယာဖက်ကုန်ဒီနန်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်အိန္ဒိယမှာပဲပေါ်ချိတ်ဖြစ်တဲ့အတွက်အခုတပတ်မှာတော့မြမမက်ပဲနဲ့ပဲစင်ကောင်ကဝေလွားနဲ့သူဇီနုံတွေပါကြဆင်လာတာကိုတွေ့ရပါတယ်။ရန်ကုန်ပြည်နယ်ကုန်းစီတိုင်းမှာဒီဇင်ဘာလ3ရက်နေ့ကမက်ပဲ FAQ သတင်းကို35သိန်းကျပ်လောက်ပေါင်းစည်းရှိခဲ့ပေမဲ့ဒီဇင်ဘာလ10ရက်နေ့မှာတော့34သိန်း9600ကျပ်ကိုကျဆင်းသွားတာဖြစ်ပါတယ်။ပဲစင်ကောင်ကလည်းဒီဇင်ဘာလ3ရက်နေ့မှာတော့တဒံကို38သိန်းလောက်ပေါင်းစည်းရှိရာကနေဒီဇင်ဘာလ10ရက်နေ့မှာတော့တဒံကို35သိန်း8900ကျပ်ထိဈေးပြင်ကျဆင်းသွားပါတယ်။တပတ်အတွင်းပဲစင်းကောင်ကတဒံကို13300ကျပ်နဲ့မက်ပေကတဒံကို24000ကျပ်ထိဈေးကျဆင်းသွားတာပဲဖြစ်ပါတယ
်။အာလူဈေးနှုန်းကတော့ဈေးကွက်ထဲကုန်ဝင်များပဲမဲ့ဝယ်လိုအားနည်းနေတာကြောင့်တပိတ်တာကို1000ကနေ1500ကျပ်ကြာဈေးပြန်ကျဆင်းသွားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ3ရက်ကရန်ကုန်ပြည်နယ်ကုန်းစည်တိုင်းမှာအောင်ပန်းအာလူကတပိတ်တာကို6000ကနေ9000ကျပ်ကြာပေါက်ဈေးရှိခဲ့ပြီးဒီဇင်ဘာ10ရက်နေ့မှာတော့တပိတ်တာကို9000ကနေ9500ကျပ်ကြာကိုဈေးပြန်ကျဆင်းသွားပါတယ်တရုတ်အာလူကတော့တပတ်အတွင်းတပိတ်တာကို9000ကျပ်ဝန်းကျင်လောက်ဈေးပြန်ကျဆင်းသွားတာကိုတွေ့ရပါတယ်
ပြင်တွင်ဈေးကွက်ထဲမှာတော့ပြောင်းလဲကျန်နေပါနေပေမဲ့ပြင်တွင်ပြင်ပဝေလွားကောင်းနေရကြောင်းပြောင်းစည်းမြင့်တက်လာတယ်လို့ကုန်သည်တွေကပြောပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာဒီဇင်ဘာလ3ရက်နေ့ကပြောင်းစံတပိတ်တာကို1620ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးဒီဇင်ဘာလ10ရက်နေ့မှာတော့တပိတ်တာကို1680ကျပ်လောက်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်။ အခုတင်ဆက်ပေးထားတဲ့ဒီနယ်စီနယ်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်တေဥဘက်ကိုဖယဲသေယူစိတ်တက်တာကြောင့်ဂုံတွေတွေအခက်ကြုံကုန်တာနဲ့ပြည်ပကိုဆန်တင်ပို့မှုများလာတာအပါအဝင်ကို Farmer Times Media အဖွဲ့ပြောပြခဲ့တာပါအခုတော့နန်းလောင်ပြောပြတဲ့ဥရရာသီနဲ့အနာဂတ်အစီအစဉ်မှာဒီတစ်ပတ်မှာတော့ကမ္ဘာတစ်ဝှမ်းမှာဖုံးဆိုးမြေတွေတိုးလာနေတယ်လို့ကုလသမဂ္ဂကသတိပေးထားတာကိုနားဆင်ကြည့်ရှုရမှာပါကမ္ဘာပူကျွေးနေတနှစ်ပြီးတစ်နှစ်စံချိန်တင်မြင့်တက်လာတဲ့အကျိုးဆက်ကတော့6သွေးရက်ကုန်းမြေဧရိယာတွေပုံမူကျေပြောလာတာပါစိုက်ပျိုးရေးတွေရေတွေရှားပါလာပြီးတစ်တောပါပြုံးတိလာတဲ့အတွက်ဂေဟဗေဒစနစ်တွေထိခိုက်ပျက်စီးလာတဲ့ပြင်စားနေခါရှားပါမှုနဲ့ပိုပြီးရင်ဆိုင်ရနိုင်ခြင်းရှိတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်ဥရိယာတိနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ပြောပြထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ကုန်းမြေဧရိယာအတော်များများခြောက်တွေ့လာတဲ့အတွေ့ဆက်ပြိုးရေးလုပ်ငန်းတွေအတွက်ရောတော်ရင်တရိတ်ဆန်နေနာခူရာတစ်တော့တွေပါထိခိုက်ပျက်စီးလာနေရပြီလို့ကုလသမဂ္ဂကလက်တလောထုတ်ပြန်တဲ့အစီရင်ခံစာတရားမှာဖော်ပြထားပါတယ်။ဥသူရာသီပြောင်းလဲပြီးတော့အပူချိန်တွေမြင့်တက်လာတာတစ်တော့တွေပြုံတီးပြီးတော့ရေအရင်အမြင့်တွေရှားပလာတာစတဲ့အချက်တွေကြောင့်မြေစီဩဇာကျော်ဝခဲ့တဲ့မြေနေရာတွေခြောက်တွေ့အကွဲလာပြီးတော့ဖုံးဆိုးမြေတွေဖြစ်လာနေပြီလို့လည်းဖော်ပြထားပါတယ်။လူသားတွေရဲ့လောရတွေကြောင့်ကမ္ဘာလေတူတဲ့ဖန်လွန်အိမ်တန်းကိုတွေတိတ်တဲလာရကအပူချိန်တွေမြင့်တက်ပြီးတော့ရာသီဥတုတွေပြောင်းလဲဖောက်ပြန်လာတာဖြစ်တယ်လို့ကျွမ်းကျင်သူတွေကအစဉ်တစိုက်ထောက်ပြလာကြတာပါ The Global Threat of Drying Lands အစီရင်ခံစာကိုဦးဆောင်ရေးသားခဲ့သူတို့ဖြစ်တဲ့ Sergio Vincent Serrano ကအခုလိုရှင်းပြပါတယ
် Aridity is increasing worldwide
ဒီကမ္ဘာလုံးမှာ6တွေ့ရဲ့ဒေတာတွေတိုးလာနေတယ်6တွေ့ရဲ့ရာသီဥတုမျိုးကြုံနေရတဲ့ကမ္ဘာမြေမျက်နှာပြင်ဧရိယာက80ရာခိုင်နှုန်းကျော်ပါတယ်နောက်ပြီးတော့ဆွတ်ဆွတ်တဲ့ဧရိယာတွေမှာအခုလို6တွေ့လာတာကလည်း300ရာခိုင်နှုန်းလောက်ရှိပါတယ
်1980နဲ့2020ခုနှစ်ကြားအနည်း90တာကာလအတွင်းမြေစီခန်းချောင်မှုမျိုးထက်ပြီးခဲ့တဲ့အနည်း30အတွင်းကမ္ဘာကုန်းမြေတွေအခုလို့ထိခိုက်ပျက်စီးမှုက85ရာခိုင်နှုန်းအထိတိုးလာတယ်လို့လည်းကုလရဲ့အစိုးရကစာမှဖော်ပြထားပါတယ်မြေကြီးတွေကဆိုးထိုင်းစာတွေနဲလာတာမိုးရွာသွန်းမှုပြောင်းလဲလာတာနဲ့ရေငွေ့ပြောင်းမှုနှုန်းမြင့်တက်လာတာစတဲ့အချက်တွေကြောင့်လည်းမြေစီတွေခန်းချောက်လာတာဖြစ်ပါတယ်။ဆိုရီအာရေဗျနိုင်ငံရီယတ်မှာဒီဇင်ဘာ2ရက်ကနေ23ရက်နေ့အထိကျင်းပသွားတဲ့ COP16 ဥတုရာသီညှိနှိုင်းခံမှာတော့ဖုံးဆိုးမြေအရေးဆွေးနွေးခဲ့ကြပြီးအရေးပေါ်ပြဿနာဖြစ်တဲ့မိုးကောင်ရေရှားမှုနဲ့ရေရှည်ပြဿနာဖြစ်တဲ့မြေစီဩဇာပျက်စီးဆုံးရှုံးမှုအရေးဝိုင်းဝန်းဖြေရှင်းရေးတိုင်ပင်ညှိနှိုင်းခဲ့ကြတာပါ။ဥတုရာသီပြောင်းလဲမှုကိုမထိန်ချုပ်နိုင်ဘူးဆိုရင်တော့ဒီရာစုနှစ်ကုန်လောက်မှာတော့ကမ္ဘာလူဦးရေစုစုပေါင်းရ25ရာခိုင်နှုန်းဖြစ်တဲ့လူပေါင်းသန်9000လောက်ဟာအခုလိုမြေစီဩဇာပျက်စီးပြီးတော့စိုက်ပျိုးလို့မရလောက်အောင်ခြောက်သွေ့တယ်လို့ရေအရင်မြစ်ပါရှားပါတဲ့အခြေအနေတွေနဲ့ရင်ဆိုင်ကြတော့မှာဖြစ်ပါတယ်။ဒီထဲမှာဥရောပတိုက်တောင်ပိုင်းအမေရိကန်အနောက်ပိုင်းဘရာဇီးအရှေ့အာရှနဲ့အာဖရိကတိုက်အလဲပိုင်းနိုင်ငံတွေကလူတွေပါဝင်တယ်လို့လည်းကုလအစိုးရကစားမှတတိပေးထားပါတယ်။
2.2 billion people is living in dry lands and given the
6 billion မြေတွေမှာနေထိုင်ကြတဲ့လူကြီးကလူကြီးတန်ပေါင်း 2,200 လောက်ရှိပါတယ်။ကမ္ဘာလူကြီးတိုးလာတာနဲ့အမျှပူပြင်း 6 billion အခြေအနေတွေလည်းပိုဆိုးလာမှာဖြစ်ပါတယ်။ဒါကြောင့်လဲမိုးခေါင်ရေရှားတာတောက်သုံးရေရှားပါတာနဲ့မြေစီဩဇာပျက်စီးမှုနဲ့ရင်ဆိုင်ရတဲ့လူကြီးကလည်းတန်ပေါင်း 4,000 ကျော်လောက်အထိကိုရှိလာမယ်လို့ခန့်မှန်းရပါတယ်။
UNCCD ရဲ့သုတေသီတဦးလည်းဖြစ်တဲ့ဆာဂျိုကကြောက်မိသွေးရေနံနဲ့သဘာဝတန်ခွေတွေလောင်ကျွမ်းရာကထွက်လာတဲ့တန်ခွေတွေကြောင့်ကမ္ဘာအပူချိန်တွေမြင့်တက်ပြီးမြေကြီးတွေကအဆိုတက်တွေအငွေ့ပြန်ကုန်တာလို့ပြောပါတယ်။ဒါကြောင့်လဲလူသားတွေအပင်တွေနဲ့သရစ်ဆန်တွေရှင်သန်ရတဲ့ရေမရှိမဖြစ်လိုအပ်တဲ့ရေအရင်းမြစ်တွေပါရှားပါလာတာပါ။
Aridity is affecting our life and the life of the ecosystems.And the water
ကုလို6တွေ့တဲ့အခြေအနေကကျွန်တော်တို့ရဲ့လူမှုဘဝဂေဟဗေဒစနစ်နဲ့ရေရရှိမှုအပေါ်မှာတက်ရောက်ပါတယ်။ဒါကြောင့်လဲလက်ရှိအနေအထားအတိုင်းသာဆက်သွားနေမှာဆိုရင်တော့အခြေအနေတွေကစိုးတဲ့စိုးလာဖို့ပဲရှိပါတယ
်။ဆက်ပြေးလုပ်ငန်းတွေကတော့ပိုးပြီးတော့ထိခိုက်နိုင်ရရှိပါတယ်။မြေတို့ဆိုထိုင်းစနေရင်သီးနှံအထွက်နှုန်းကျနိုင်တဲ့အတွက်မွေးမြူရေးတိရစ္ဆာန်တွေအတွက်ပါအစားလဲရှာပါလာလိမ့်မယ်လို့လဲကုလရဲ့အစီအစဉ်ကစားမှဖော်ပြထားပါတယ်။ဒါဆိုရင်တော့တစ်ကမ္ဘာလုံးကလူမှုအတိုင်းအဝိုင်းအတွက်စာနာရိတ်ခါတွေလည်းရှားပါလာမယ်သဘောဖြစ်ပါတယ
် From observation we can see that global warming has been the main factor explaining the aridity trends observed
ပြီးခဲ့တဲ့စနစ်အတွင်းစောင့်ကြည့်လေ့လာမှုအရအခုလိုမြေသားဓုတွေ6တွေ့လာရတဲ့အဓိကအကြောင်းရင်းကဥရရာသီပြောင်းလဲမှုကြောင့်ဖြစ်ပါတယ်ဒ တကဘာလုံးအတိုင်းတာနဲ့ဆိုရင်တော့မိုးရွာသွန်းမှုမှာတိတ်ပြီးတော့ပြောင်းသွားတာမရှိပေမဲ့လေဒေသတော်များများမှာတော့အပူချိန်တွေမြင့်တက်လာတဲ့အတွက်မြေဓုတဲကအဆိုဓာတ်တွေရဲ့အငွေ့ပြန်မှုတွေမြန်ဆန်လာတဲ့အတွက်လည်းပို့ပြီးတော့ခြောက်သွေ့လာတာဖြစ်ပါတယ
်ဖုံဆိုးမြေတွေတိုးလာပြီးတော့စိုက်ပျိုးမွေးမြူလို့မရတော့ဘူးဆိုရင်တော့ရေကြီးရာမျက်နှာရာပြောင်းရွှေ့အခြေချရတဲ့လူဦးရေလည်းတိုးလာပါလိမ့်မယ်မိုးရွာသွန်းမှုမမနာမြစ်စည်းဩဇာနဲလာတာနဲ့ဆက်ပြူရဲ့အတွက်ရေအရနဲလာရင်ဒေတာရင်အတွက်ရောတိုင်းပြည်တစ်ခုလုံးရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုထိခိုက်လာလိမ့်မယ်လို့လည်းကြွန့်ကျင်သူတွေကသတိပေးပါတယ်။ဥရောပတောင်ပိုင်းအရှေ့အလယ်ပိုင်းအာဖရိကမြောက်ပိုင်းအပြင်တရုတ်နဲ့တောင်အာရှနိုင်ငံတွေကခြောက်သွေးတဲ့ဒေတာတွေမှာအဲ့ဒီလိုအခြေအနေမျိုးကိုအထင်ရှားတွေ့မြင်နိုင်တယ်လို့လည်းကုလအစိုးရခန်းစာမှာမိမောင်းထိုးပြထားပါတယ်။ Our land, our future.တို့မြေတို့အနာကဆိုရဲဆောင်းပုံနဲ့ကျင်းပသွားတဲ့ဖုံဆိုးမြေအရေးကုလဆွေးနွေးပွဲကိုနိုင်ငံပေါင်း198နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါ၆တွေ့မြေဧရိယာတွေတိုးလာတာညစီဩဇာတွေပျက်စီးလာတာနဲ့မိုးခေါင်ရေရှာမှုတွေအရေးဝိုင်းဝန်းအပြေရှာနိုင်အောင်လို့ကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်နဲ့ UNCCD ကို1996ခုနှစ်မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်ဥဒုရာသီပြောင်းလဲမှုရဲ့တရားမှုတွေကိုချုပ်တင်ပြင်ဆင်တဲ့အနေနဲ့မြေယာပြုပြင်ရေးမိုးခေါင်ရေရှာမှုတန်ခဏရေးစာနာရိတ်ခါရေနဲ့စွမ်းအင်တွေလုံလောက်မှုရှိရလို့ကိစ္စရပ်တွေမှာတက်ဆိုင်ရာအစိုးရနဲ့စီးပွားရေးလုပ်ငန်းတွေအပြင်လူမှုအတိုင်းအဝိုင်းတွေကပါချုပ်တင်ပြင်ဆင်နိုင်အောင်လို့ရည်ရွယ်ပြီးကုလသမဂ္ဂကအခုလိုကြိုးပမ်းဆောင်ရွက်နေတာလည်းဖြစ်ပါတယ်။ကျမနှလုံးပ
ါ။ကဘာကြီးအပူချိန်နေလိုက်စံချိန်တွေမြင့်တက်လာလို့ကုန်းမြေတွေခြောက်သွေ့ကုန်ပြီးကမ္ဘာတဝန်းမြေစီမြင့်တွေခန်းခြောက်ပျက်စီးတာကနေစားနဲ့ရိခါဆိုးဝါမှုနဲ့တိုးတက်မှုဆိုးလာနေတာတွေကိုကုလသမဂ္ဂသတိပေးလိုက်တာကိုနားလောင်ဥရရာသီနဲ့နာဂတ်အစည်းအဝေးမှာပြောပြခဲ့တာပါအခုတော့သတင်းတွေကတုတ္တအစည်းအဝေးမှာကမ္ဘာအဆိုးဆုံးစီးရင်ဝင်တွေအကြောင်းကိုပြောထားပါတယ်ကမ္ဘာပေါ်မှာနိုင်ငံရေးစီးပွားရေးပညာရေးအကောင်းဆုံးလို့သတ်မှတ်ခဲ့ရတဲ့နိုင်ငံတွေရှိတယ်လို့အဆိုးဆုံးစီးရင်ဝင်တဲ့နိုင်ငံတွေလည်းရှိပါတယ်အဆိုးဆုံးတွေရင်ဆိုင်ကြုံတွေ့ရတဲ့နိုင်ငံတွေလူတွေလုပ်ငန်းတွေအကြောင်းမနေ့ကလည်းပြောပြပေးပါအောင်ခင်ဗ
ျစီးပွားရေးလူမှုရေးကျန်းမာရေးပညာရေးစတဲ့ကဏ္ဍတွေမှာနှစ်စဉ်လည်လာထားမှုအသီးသီးတွေအရာအကောင်းဆုံးထိပ်တန်းနေရာတွေမှာရှိခဲ့တဲ့နိုင်ငံတွေလူတွေလုပ်ငန်းတွေအကြောင်းဖော်ပြကြသလိုအဆိုးဝါးဆုံးနေရာမှာရှိနေတဲ့နိုင်ငံတွေလူတွေလုပ်ငန်းတွေကိုလည်းလည်လာပြီးဖော်ပြတာကိုတွေ့နိုင်တာပါဒါကြောင့်ပထမဆုံး2024ခုနှစ်ထဲ Global Finance Magazine ကြီးမှာရေးသားထားတဲ့အစည်းအဝေးဆုံးအဆင့်မှာရှိနေတဲ့၅နိုင်ငံကိုကြည့်မယ်ဆိုရင်တော့ရေနံကြော်ဝါမှုတွေရှိပေမဲ့လည်းလူငယ်တဲ့2021ခုနှစ်ထဲကစစ်ရေးနိုင်ငံရေးပဋိပက္ခတွေရင်ဆိုင်နေရတဲ့တောင်ဆူရန်ကထိတ်ဆုံးမှရှိနေတာပါအရင်ကမှတော့တဘာဝအရင်မြင့်တွေရှိပေမဲ့1993ခုနှစ်ထဲကနေ2005ခုနှစ်အထိဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ရေးနောက်ဆက်တွဲရိုက်ခတ်မှုတွေရှိနေစေဖြစ်တဲ့ဘရွန်ဒီနိုင်ငံကကမ္ဘာမှာဒုတိယအစင်းရဲဆုံးနိုင်ငံဖြစ်နေပါတယ်ပြီးရင်တော့ယူရေနီယံ၊စိန်၊ရွှေနဲ့ရေနံကျွဲဝတဲ့ Central African Republic ဖြစ်ပါတယ်။နိုင်ငံတွင်းလက်နက်ကိုင်ပဋိပက္ခတွေ၊ဘာသာရေးပဋိပက္ခတွေရဲ့တည်ရောက်မှုကကမ္ဘာမှာတတိယအစင်းရဲဆုံးနိုင်ငံဖြစ်နေခဲ့ရတာပါ။အနာရှင်အုပ်ချုပ်မှုနဲ့အကြမ်းဖက်မှုတွေနိုင်ငံရေးမတည်ငြိမ်မှုတွေရှိတဲ့ Democratic Republic of the Congo နိုင်ငံကတော့ကမ္ဘာအစင်းအဆုံးနိုင်ငံများရဲ့သဒ္ဒုထနေရာမှာရှိပါတယ်။တဘာဝတန်းငွေကြွယ်ဝမှုတွေရှိပေမဲ့လည်းနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ဥရုယာတီဖောက်ပြန်မှုတွေကိုရင်ဆိုင်နေရတဲ့မိုဇမ်ဘစ်နိုင်ငံကတော့စင်းရဲမှုအစဉ်၅နေရာမှာရှိနေတာပါ။World Population Review ရဲ့စစ်တမ်းတွေအရတော့မြန်မာနိုင်ငံကအာဆီယံနိုင်ငံတွေထဲမှာအစင်းရဲဆုံးနိုင်ငံဖြစ်ပါတယ်။ဟာလက်ကမလို့ခေါ်ရမှာ2024ခုနှစ်အတွင်းကမ္ဘာပေါ်မှာအကြမ်းဖက်မှုတွေပဋိပက္ခတွေအငင်းပွားမှုတွေအများဆုံးရှိခဲ့တဲ့နိုင်ငံတွေကို ACLED လို့အတူကောက်ခေါ်တဲ့ Arm Conflict Location and Event Data ရဲ့လေ့လာချက်တွေအရဖော်ပြထားတဲ့ထိပ်တန်းငါးနိုင်ငံကတော့1. Palestine 2. Myanmar 3. Syria 4. Mexico 5. Nigeria တို့ဖြစ်ကြပါတယ်
IDUC လို့ခေါ်တဲ့နိုင်ငံတကာအလုံသမားသမဂ္ဂများအဖွဲ့ချုပ်ကတော့2024ခုနှစ်ထဲအလုံသမားတွေအလုံလုံရတာအခက်အခဲဆုံးနဲ့အဆိုးဝါးဆုံးနိုင်ငံစီးရင်တွေကိုထုတ်ပြန်ခဲ့ပါတယ်။ဒီထဲမှာဘင်္ဂလားဒေ့ရှ်၊ဘဲလာရုစ်၊အီကွေဒေါ်၊အီဂျစ်၊အက်စ်ဝါတီနီနိုင်ငံတွေကတော့ထိတ်ဆုံးနေရမှာရှိနေတာပါ။အဲ့ဒီစီးနဲ့မှာမြန်မာနိုင်ငံလည်းပါဝင်ခဲ့ပြီးမြန်မာနိုင်ငံကတော့အဆိုးဝါးဆုံးအဆင့်ခုနှစ်နေရာမှာရှိပါတယ်2024ခုနှစ်ထဲလူတဦးစီတိုင်းမှာရှိရမယ့်အခွင့်အရေးတွေအလုံးပေါ်အခြေခံပြီးနိုင်ငံသားတွေလွတ်လပ်မှုအပြည့်အဝဆုံးနဲ့အနည်းဆုံးနိုင်ငံတွေကိုလိလာမှုပြုထားတဲ့အချက်လက်တွေအရတော့ကမ္ဘာမှာလွတ်လပ်မှုအနည်းဆုံးထိတ်ဆုံးမှရှိတဲ့၅နိုင်ငံက1ဆီးရီးယား2ယီမန်3ဆူဒန်4မြန်မာနဲ့5အီရန်တို့ဖြစ်ကြတယ်လို့ World Population Review ကဖော်ပြခဲ့ပါတယ်လူသားတွေအတွက်အရေးကြီးတဲ့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍမှာတော့2024ခုနှစ်ထဲကျန်းမာရေးစောင့်ရှောက်မှုအဆိုးဝါးဆုံး၅နိုင်ငံက El Salvador, HondurasNepal, Paraguay နဲ့ Bolivia နိုင်ငံတွေပဲဖြစ်တယ်လို့ CEO World Magazine မှာတွေ့ရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့မြန်မာနိုင်ငံကကျန်းမာရေးစောင့်ရှောက်မှုအဆိုးဝါးဆုံးအဆင့်မှာရှိနေတာပါ။ပညာရေးဖိုင်းနဲ့ပတ်သက်ပြီးကြည့်ရင်တော့ပညာရေးကဏ္ဍအဆင့်အနှိမ့်ဆုံး၅နိုင်ငံက Honduras, Guatemala, Zimbabwe,อุซเบกิสถานနဲ့ကမ္ဘောဒီးယားနိုင်ငံတွေပဲဖြစ်တယ်လို့ US News Internet စာမျက်နှာမှာဖော်ပြထားတာပါမြန်မာနိုင်ငံကတော့အဆင့်အနှိမ်ဆုံးထိတ်ဆုံးမှရှိတဲ့၅နိုင်ငံမှာမပါပေမဲ့6နိုင်ငံမြောက်နေရာမှာရှိနေပါရှင
်ကမ္ဘာအဆိုးဆုံးစည်းရုံးဝင်နိုင်ငံတွေလူတွေနဲ့လုပ်ငန်းတွေအကြောင်းသတင်းတွေကသုတအစီအစဉ်မှာမှတ်ညွှန်းညွှန်းလင်းပြောပြပေးခဲ့တာပါအခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့VOA American တရဲ့အခုညစနေညအစီအစဉ်လေးဆုံးမသက်ခင်တရင်အချင်းချုပ်ကိုကုစော်မှုကျော်ထလှည့်ပြောပြပေးပါအောင်ခင်ဗျာ
စီးရီးယားနိုင်ငံမှာအာနာရှင်ဘာရှာအယ်အာဆာပြုတ်ကျပြီးနောက်အသွင်ကူးပြောင်းရေးနဲ့စီးရီးယားအနာဂတ်ရေးအတွက်ဂျော်ဒန်နိုင်ငံမှာနိုင်ငံဆောင်အစည်းအဝေးဒီကနေ့ကျင်းပပါတယ်စီးရီးယားမှာအသစ်တက်လာပိုင်းခေါင်းဆောင်တွေအနေနဲ့ဘာတွေကိုအဓိကတားဆောင်ရဲ့တင်းတဲ့ဆိုတာကိုအများသဘောတူအကြံပြုနိုင်ရေးဆွေးနွေးတာဖြစ်ပါတယ်ဒီဆွေးနွေးပွဲကိုအာရဗ်နိုင်ငံများအဖွဲ့ချုပ်နိုင်ငံသားရေးဝန်ကြီးတွေတာမကအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်တူရကီနိုင်ငံသားရေးဝန်ကြီး EU ဥရောပတာမကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ပါတယ်တရုတ်နိုင်ငံကူမင်းမြို့မှာစစ်ကောင်စီနဲ့ကိုကန် MNDAA ကိုယ်စားလှယ်တွေမနေ့ပံဒီဇင်ဘာ15ရက်နေ့တွေ့ဆုံမှုအတွက်စစ်တပ်ကိုယ်စားလှယ်တွေကူမင်းမြို့ကိုရောက်ရှိနေကြပြီလို့အမည်မဖော်လိုတဲ့ MNDAA နဲ့နှိဆက်သူက VOE ကိုပြောပါတယ်။သူပြောပြတဲ့စီးရင်ရအမှတ်1စစ်စင်ရေးအထူးအဖွဲ့မှူးဒုတိယဗိုလ်ချုပ်ကြီးကိုကိုဦးကစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပါတယ်ကိုကန့်ဘက်ကတော့ဖုန်တာရှင်အသားဖြစ်သူနိုင်ငံသားဆက်ဆံရေးဌာနကြီးမှုဖုန်ခွင်းနိုင်ငံသားရေးဌာနကြီးမှုကြည်ရှင်ပြန်ကြားရေးဌာနမှုဒုဌာနမှုလီချောင်ဝင်းအပါဝင်9ယောက်တက်မယ်လို့သိရပါတယ်မြန်မာနိုင်ငံရဲ့နေဆက်ထိုင်းနိုင်ငံအုံဖြံမျိုးကပွဲတော်တစ်ခုမှာဘုံပေါက်ကွဲတဲ့အတွက်အကြောင်းမို့လူ3ဦးသေဆုံးပြီး48ဦးဒဏ်ရာရရှိခဲ့ပါတယ်ဒီဘုံခွဲမှုနဲ့ပတ်သက်လို့တန်တရာနဲ့ဖမ်းဆီးထားသူ2ဦးမှာ2ဦးက KNU အဖွဲ့ဝင်ဖြစ်ပြီးကျန်2ဦးကထိုင်းနိုင်ငံသားဖြစ်တယ်လို့ထိုင်းရတပ်ဖက်ဖွဲ့ကပြောဆိုပါတယ်။လူငယ်အုပ်စုတွေအချင်းချင်းအကြရန်ညှိုးရန်စားကြောင့်ဘုံခွဲတိုက်ခိုက်တာလို့ထိုင်းရကပြောပါတယ်။ KNU ဘက်ကတော့သူတို့တပ်ဖွဲ့ဝင်ဟုတ်မဟုတ်အတည်ပြုခြင်းမရှိပါဘူး။တောင်ကိုရီးယားနိုင်ငံမှာစစ်အုပ်ချုပ်ရေးကြေညာခဲ့တဲ့သမ္မတယွန်ဆုကယိုကိုတရားစွဲဖို့လွှတ်တော်မှာဒီကနေ့ဆုံးဖြတ်ခဲ့ပါတယ်။သမ္မတကိုတရားစွဲတဲ့လွှတ်တော်မှာဒီကနေ့မဲခွဲရမှာအနိုင်ရဖို့လိုအပ်တဲ့မဲ3ပုံ2ပုံရရှိတော်တဲ့အတွက်တရားစွဲလို့ဆိုတာဖြစ်ပါတယ်
။ကျေးဇူးပါကိုစောမိုးကျော်ရေအခုလိုသတင်းအချင်းချက်ပြီးမှာတော့ VO ရဲ့ဒီညစနေညအစီအစဉ်လေးဒီမှာပဲပြီဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်မှာစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့တီအန်ဝန်တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမဲမှာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလည်းအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you.